Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုဩဂုတ်လ25ရက်တနင်္ဂနွေနေ့မနေ့ဖဲရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပိုင်းနဲ့စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖဲသံလင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါ Ranger အပါဝင်ရခိုင်ကလူမှုအတိုင်းဝိုင်းနေအစုလိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ခုနှစ်နှစ်ပြည့်ချိန်မှာကုလအတွင်းမှုချုပ်ကမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်။ Kiev မှာကျင်းပတဲ့ Ukraine နိုင်ငံရဲ့33ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားကို Poland နဲ့ Lithuania ခေါင်းဆောင်တွေတက်ရောက်ပါတယ်။အိန္ဒိယအရှေ့မြောက်ပိုင်း Tripura ပြည်နယ်မှာရေကြီးမြေပြိုမှုကြောင့်ဒေသခံ6000ခွဲကျော်အိုးအိမ်ဆန့်ခွာထွက်ပြေးခဲ့ရပါတယ်။
အခုလိုသတင်းတွေပြီးမှာတော့ဒို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကဘာသတင်းတွေကသုတစတဲ့နိုင်ငံရေးစီးပွားရေးတဘာဝပတ်ဝန်းကျင်အရေးအကြောင်းအရာအစုံကိုတင်ပြထားတဲ့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြမှာပါ
ဂါဇာမှာအပြည့်ရနိုင်ရေးအင်းဒီချင်းအီဂျစ်နိုင်ငံမှာဟာမတ်စ်ကိုယ်စားလှယ်ပါဝင်သက်ဆိုင်သူတွေပါဝင်တဲ့အစ်မြင့်အစည်းအဝေးကျင်းပနေချိန်မှာပဲဂါဇာတောင်ပိုင်းမှာအစ္စရေးကလေကြောင်းတိုက်ခိုက်မှုအများအပြားပြုလုပ်ခဲ့လို့ပါလက်စတိုင်း30ကျော်သေဆုံးခဲ့ကြောင်းကျမရဲ့ဝန်ထမ်းတွေကစနေနေ့မှာပြောပါတယ်ခန်းစ်ယူနစ်မျိုးကနေတလုံးတည်းမှာတင်လေကြောင်းတိုက်ခိုက်မှုကြောင်းကလေးငယ်2ဦးပါဝင်မိသားစုဝင်11ဦးသေဆုံးခဲ့ပါတယ်လေကြောင်းတိုက်ခိုက်မှု3ခုအပြီးမှာမြို့တွင်းနဲ့အနီးတစ်ဝိုက်ကစုစုပေါင်းအလောင်း33လောင်းလက်ခံရရှိခဲ့တယ်လို့ခန်းစ်ယူနစ်က NASA ဆေးရုံကထုတ်ပြန်ပါတယ်။အဲဒီဆေးရုံမှာသတင်းယူနေတဲ့ AP သတင်းဌာနရဲ့သတင်းတောက်ကလည်းအလောင်းတွေရောက်ရှိလာတာကိုအတည်ပြုပါတယ်။ဒါ့အပြင်ဂါဇာအလယ်ပိုင်းမှာလည်းလေကြောင်းတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးခဲ့တယ်လို့အဲဒီဒေသကဆေးရုံကသတင်းထုတ်ပြန်ပါတယ်။ Israel စစ်တပ်ဘက်ကတော့လူအများအများသေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်တဲ့သတင်းတွေကိုစောင့်ကြည့်စစ်ဆေးနေတယ်လို့တုံ့ပြန်ထားပါတယ်များ။ရုရှားရဲ့ဆိုဗီယက်ပြည်ထောင်စုကနေခွဲထွက်ပြီးလက်ရည်ချညာခဲ့တဲ့ယူကရိန်းနိုင်ငံလက်ရည်33နှစ်ပြည့်အခမ်းအနားကိုစနေနေ့ကကီဖ်မြို့တော်မှာကျင်းပမှာယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့အတူပိုလန်သမ္မတအန်ဇေးဒူတန်နဲ့လစ်သိုနီးယားဝန်ကြီးချုပ်အန်ဂရီတာဆီမွန်နီရိုလည်းပူးပေါင်းပါဝင်တက်ရောက်ခဲ့ကြပါတယ်။လက်ရည်မိန့်ခွန်းထဲမှာဇယ်လန်စကီကရုရှားကိုတံပြန်နိုင်မှုယူကရိန်းပြည်သူတွေဟာမမိတ်နိုင်ငံတွေရဲ့အကူအညီနဲ့အတူနေစင်တဲ့မြတ်ခိုင်ခိုင်မာမာစီစီလုံးလုံးနဲ့တွန်းလှန်နေတဲ့ဆိုပြီးပလနက်စီယားလို့အမည်ပေးထားတဲ့ဝေးထိန်ဒရုန်းတိုက်ခိုက်ရေးမျိုးစားအသစ်ကိုထုတ်ဖော်မိတ်ဆက်ခဲ့ပါတယ်။ဒီဒရုန်းဟာရန်လိုသူကိုပထမတန်းစားလက်တုံပြန်နိုင်စွမ်းနဲ့လက်နက်အမျိုးစားအသစ်တွေဖြစ်တယ်လို့ကြုံးဝါပြီးတော့လက်ရှိနဲ့ခေတ်အဆက်ဆက်ကယူကရိန်းလွတ်မြောက်ရေးတိုက်ပွဲဝင်ခဲ့ကြတဲ့ပြည်သူတွေကိုဂုဏ်ပြုကာကြီးကျယ်မြင့်မြတ်တဲ့ယူကရိန်းလို့ဇယ်လန်စကီးကဟစ်ကြွေးပါတယ်။ဒီခဏကိုတက်ရောက်ခဲ့တဲ့ပိုလန်သမ္မတဒူတာကလည်းယူကရိန်းလွတ်လပ်ရေးနေ့ဟာဥရောပအလဲပိုင်းတစ်ခုလုံးရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။လစ်သိုနီးယားဝန်ကြီးချုပ်ဆီမိုနီကတော့ရုရှားချုပ်ချော်မှုကိုစတင်တဲ့ယူကရိန်းစစ်ပွဲအတွက်နောက်ထပ်ပံ့ပိုးကူညီမှုတွေပေးသွားမယ်လို့ကြေညာပြခဲ့ပါတယ်ခင်ဗျာ။ဂျာမနီနောက်ပိုင်းဇိုလင်ဂန်မြို့ကပွဲတော်တစ်ခုမှာလူ3ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့တဲ့ဓားနဲ့တိုက်ခိုက်မှုမှာတိုက်ခိုက်မှုအကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့အကြမ်းဖက်မှုဖြစ်နိုင်ခြေရှိတယ်လို့ဂျာမန်တာဝန်ရှိသူတူကစနေနေ့မှာပြောပါတယ်။တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးအသက်15နှစ်အရွယ်လူငယ်တူကိုဖမ်းထားပြီးတော့တိုက်ခိုက်သူနဲ့ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတယ်လို့ရဲကပြောပါတယ်။တိုက်ခိုက်ခဲ့သူကတော့အခုထိလွတ်မြောက်နေဆဲဖြစ်ပါတယ်။ဓာတ်ထုတ်မှုအကြောင်းရင်းကိုမသိရဘဲထိခိုက်ခဲ့သူတွေကလည်းတဦးနဲ့တူဆက်နွယ်ပုံမရလို့အကြမ်းဖက်မှုဖြစ်နိုင်ခြေကိုဖယ်ထားလို့မရကြောင်းဒေသအစိုးရရှေ့နေရုံကသတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ပါတယ်။တိုက်ခိုက်မှုတွေအတွင်းမှာတိုက်ခိုက်သူကသူ့ရဲ့ပြစ်မှတ်တွေရဲ့လေဘင်းပိုင်းကိုဥတီချိန်ရယ်တိုက်ခိုက်ခဲ့ပုံရကြောင်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲရဲတပ်ဖွဲ့ကအတည်ပြုပါတယ်။ဓာတ်ထုတ်သူဟာတဦးတည်းဖြစ်တယ်လို့ယုံကြည်ရပြီးသေဆုံးသူတွေရဲ့အချက်လက်တွေကိုလည်းရဲတပ်ဖွဲ့ကမထုတ်ပြန်သေးပါဘူး။တောက်ကြနေနှောင်းပိုင်းည9နာရီခွဲလောက်မှာဇော်လင်ဂန်မြို့လေရင်းမြစ်မှာဓာတ်ထုတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။နယ်သာလန်နဲ့နယ်မိတ်ချင်းထိစပ်နေတဲ့မြောက်ပိုင်း Rhine Westphalia ပြည်နယ်2650ပြည့်အထိမ်းမှတ်ပွဲတော်ကျင်းပနေချိန်မှာတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်ညာ။
မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
တနေ့နေ့နေ့မနေ့ view ရဲ့သတင်းတွေကိုဆက်လက်ကြီးညာပြပါမယ်ခင်ဗျာရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့နေမြေရှိလေးစစ်ဆေးတွေအတွင်း Ranger တွေအပါအဝင်ရခိုင်ကလူမှုအတိုင်းဝိုင်းတွေအစုလိုက်အပြုတ်လိုက်ဖျက်ပြေးခဲ့ရတဲ့ဖြစ်ရပ်9နှစ်ပြည့်ချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံကကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်ဖိလစ်ပကတွေအတွင်းပါဝင်ပတ်သက်သူအားလုံးကိုလည်းအကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုင်ငံတကာလူ့အခွင့်ရေးစံနှုန်းတွေလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့အညီအရသားတွေအားလုံးကိုကာကွယ်ပေးအာမခံဖို့တောင်းဆိုပါတယ်ပြည်ပဆိုင်ရာတရားရုံး ICJ မှာ Ranger တွေလူမျိုးတုံးတပ်ဖြတ်ခံရတဲ့ဆွဲချက်နဲ့တရားစွဲဆိုခံနေရတဲ့2018ခုလုံးကဖြစ်ခဲ့တဲ့ဖြစ်ဟာဒီနေ့မှာ9နှစ်ပြည့်ခဲ့ပြီးလက်ရှိမှာလည်းရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော်အေဒိုဂျာတိုက်ပွဲတွေအတွင်း Ranger တွေကြဲကြဲပြတ်ပြတ်နဲ့ထိခိုက်ထွက်ပြေးနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာကုလသမဂ္ဂအကြီးအကဲကအခုလိုတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဆိုးဝါးလှတဲ့လုံခြုံရေးနဲ့လူသားချင်းစာနာမှုအခြေအနေကိုအလေးပေးပြောခဲ့ပြီးတော့သူတို့ပြည်ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ဖိလစ်ပကတွေပုံမပြင်းထန်လာနေလို့ Ranger တွေနဲ့တခြားလူမှုအဖွဲ့အစည်းတွေရဲ့ negotiation ဆွဲထိခိုက်နေတဲ့အခြေအနေတွေဟာအခုမှပိုပြီးဆိုးရွားလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာစစ်ကောင်စီစစ်တပ်ဟာရခိုင်ပြည်နယ်ထဲမှာငတ်မော့ခေါင်းပါမှုကိုလက်နက်တပွဲအသုံးချပြီးလူမှုအတိုင်းဝိုင်းကြားရွယ်ချက်ရှိရှိနဲ့ပိတ်ဆို့ဖျက်တောက်နေတယ်လို့ကုလသမဂ္ဂကအစ်မြင့်အရာရှိကြီးတွေအပါအဝင်ရခိုင်ကသတင်းရင်းမြစ်တွေကိုကိုးကားပြီးAmerican CNN သတင်းဌာနကတောက်ကြနေမှာရေးပါတယ်စစ်တပ်ကအစားအစာကိုလက်နက်ဖြင့်အသုံးပြုနေတယ်ဆိုတာရှင်းပါတယ်လို့အကြီးတန်းကူညီပေးအရာရှိတူက CNN ကိုပြောပါတယ်အရခတ်တော် A ထိမ့်ချုပ်ထားတဲ့နယ်မြေတွေအတွင်းကအရက်သားတွေကိုငတ်ဘေးတင်အောင်စစ်တပ်ဖက်ကကြိုးပမ်းနေကြောင်းကူညီပေးအရာရှိတွေကပြောတယ်လို့ဆိုပါတယ်ရေးပေါ်အကူအညီလိုအပ်နေသူတွေစီဆန္ဒမှုအကူအညီတွေမရောက်နိုင်အောင်စစ်ဆေးဂိတ်တွေချထားတယ်လို့ကားလမ်းနဲ့ရေကြောင်းလမ်းတွေကိုပိတ်ဆို့တဲ့အပြင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့တွေအတွက်သွာလာခွင့်ပါမစ်တွေကိုထုတ်မပေးဘဲငင်းဆန်တဲ့ဖြစ်စဉ်တွေရှိတယ်လို့ဆိုပါတယ်။အေဘော်ဒေသခံတွေရဲ့ထောက်ခံမှုလျော့ပါစေပြီးထောက်ပံ့ပေးတာတွေမလုပ်နိုင်အောင်ရက်သားတွေကိုစစ်နိုင်ခါရေနဲ့ဆေးဝါးဖျက်တောက်တဲ့နီလန်းကိုစစ်ကောင်စီကကျင့်သုံးနေပြီးဒါဟာတိုင်းသားတော်လိုင်းတပ်ဖွဲ့တွေပေါ်စစ်တပ်ကကာလကြာရှည်ကျင့်သုံးခဲ့တဲ့ပိတ်ဆို့ဖျက်တောက်ရေးစီရေးပြူဟာဖြစ်တယ်လို့အကူအညီပေးသမားတွေကပြောပါတယ်။စစ်ကောင်စီလက်အောက်ခံပြည်ချာရေးဝန်ကြီးဌာနရဲ့လက်ထောက်အမြင့်အတွင်းဝင်ဦးမြင့်ကျော်ရဲ့ CNN သတင်းဌာနကိုပြန်ကြားချက်မှာတော့အခုလိုကန့်သက်ချက်တွေကိုတက်မတော်ကလှုပ်ဆောင်နေတာမဟုတ်ပဲသူတို့ခေါ်တပုံအဖွဲ့တွေကသာကျူးလွန်နေတာဖြစ်တယ်လို့တုံ့ပြန်ဆွဆွဲထားပါတယ်ညအိန္ဒိယအရှေ့မြောက်ပိုင်းကထရီပူရာပြည်နယ်မှာမိုးတက်ထန်စွာရွာသွန်းပြီးရေကြီးရေလျှံတာနဲ့အတူမြေပြိုမှုတွေဖြစ်ပွားခဲ့တဲ့အတွက်သေဆုံးသူ23ထက်မနည်းရှိနေတယ်လို့လူပေါင်း6000ကျော်ကျော်နေအိန္ဒိယကနေစွန့်ခွာထွက်ပြေးခဲ့ရတယ်လို့တောက်ကြနေမှာအာဏာပိုင်တွေကပြောပါတယ်သေဆုံးသူအများစုဟာမြေပြိုမှုကြောင့်ဖြစ်ပြီးတချို့ဟာမြေပြိုမှုကနေနောက်ဆက်တွဲရှုံအိမ်တွေရဲ့နိုင်ရန်တွေပြိုကျပြီးလူတွေနစ်မြုပ်ခဲ့ရတာဖြစ်ပါတယ်။ရေဘေးဒုက္ခသည်တွေအတွက်ဒုက္ခသည်စခန်း450ဖွင့်ပေးထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ရေကြီးမှုမြေပြိုမှုတွေကြောင့်အခြေခံအဆောက်အုံတွေကောက်ပဲသီးနှံတွေမွေးမြူလုပ်ငန်းတွေအများပြားပျက်စီးခဲ့ရပြီးဒေသခံ 1.8 တန်းလောက်ထိခိုက်ခဲ့ရပါတယ်။ဒုက္ခသည်တွေအတွက်ရေကြီးရေလျှံမှုနောက်ဆက်တွဲဖြစ် one piece one shot ရောဂါဖြစ်ပွားလာမှာကိုစိုးရိမ်ရကြောင်းလည်းကယ်ဆယ်ကူညီဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ။
တဲ့ရင်တွေကိုကိုငိမ့်ချန်အေးပြောပြသွားတာပါ VOA American တန်ရဲ့တင်းငွေနေနဲ့မနေ့ပတ်အသံလွင့်အစီအစဉ်တွေကိုဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒုအသံဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါတော့မယ်ဒုအသံအစီအစဉ်မှာဆိုရင်တော့စစ်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေဘေးလွတ်အောင်မိသားစုလိုက်ရန်ကုန်အထိစစ်ဘေးရှောင်ကြတဲ့ရခိုင်ဒေသခံတွေရဆိုင်ကျုံးနေနေရတဲ့အခက်အခဲတွေကိုဒီတစ်ပတ်မှာ Frontier မြန်မာFrontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်။အဲ့ဒီအရစားတော့တာအကုန်ဟောပြ။ဟိုဒုညာရင်မှာလည်းမျက်နှာကြည့်ပြီးတော့ဟိုသိညစ်တာဘူ
း။ဘယ်လိုမျိုးတိုက်ကမာလို့လို့အရောဝိစကလုံးနေတာ
။ကဘာကုလသမဂ္ဂရဲ့စီးရင်နေအရာမြန်မာနိုင်ငံတွင်းမှာစစ်ပေးဆောင်ပြည်သူ3တန်းကျော်ရှိနေပါတယ်။အများစုကတော့စစ်ပေးဆောင်စခန်းတွေမှာနေထိုင်နေကြရတာဒါမှမဟုတ်ယာယီအမိုးကာတွေနဲ့ဆောက်လုပ်နေထိုင်နေကြရပါတယ်။တချို့ကတော့မြို့ပြမှာရှိတဲ့သူတို့ရဲ့ဆွေမျိုးတွေစီကိုပြောင်းရွှေ့ပြီးစစ်ပေးဆောင်နေကြရပါတယ်။ဒါကလည်းစိန်ခေါ်မှုတွေရှိနေပါတယ်။ မြို့ပြရောက်စစ်ပေးဆောင်တွေအတွက်ကတော့နေထိုင်စရိတ်များပြပြီးသူတို့နဲ့မရင်းနှီးတဲ့ပတ်ဝန်းကျင်မှာကူညီထောက်ပံ့မှုအနည်းငယ်နဲ့ပဲနေထိုင်နေကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် focus အစီအစဉ်ကနေကြိုဆိုပါတယ်ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်ကရေးသားထားပြီးဒို့တန်ရဲ့အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါသောမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ညနေမှလည်း10ရက်လောက်ကြာရဲဆိုတော့တော်တော်ကြီးကိုခဲရပါ့။ခလေးကိုပဲကြည့်ကြည့်လို့ယောဂမဖြစ်အောင်ဟိုအာယုံဆိုင်ပြီးစားတာလေ။တဲတဲ့အပူကိုကောင်းတဲ့ဟိုမထည့်ပဲနဲ့ဟိုပိုလဲဝရင်အာယုံကိုလဲမှာပဲဆိုတဲ့အိမ်နဲ့အဲ့လိုမျိုးလာလို့ပါအစ်ကြီးလိုမျိုးလာလို့မဟုတ်လို့ကတော့ဟိုလဲဝမှာပဲလေ။
မတိတာဟာဆေးရနာသိမ့်မှုကြောင့်ဖြစ်လာတဲ့လက်နက်ကင်ပရိပခါတွေကြောင့်နေရဆုံးခွာပြေးရတဲ့စစ်ဘေးရှောင်တွေထဲမှာသူလဲတူအပါဝင်ဖြစ်လာပါဗျ။ဒါပေမဲ့သူကစစ်ဘေးရှောင်စခန်းမှာတော့မဟုတ်ပဲမြို့ပြမှာရောက်နေတဲ့စစ်ရှောင်တူပါ။မတိတာဟာသူ့အမေရဲ့သူကလေးနှစ်ယောက်ရင်းနဲ့တူဇူလိုင်လအစောပိုင်းကရခိုင်ပြည်နယ်တန်တွဲမြို့ကနေရန်ကုန်မြို့ကိုစစ်ဘေးရှောင်မှထွက်လာခဲ့ကြတာပါ။ဒါရိုက်လိုင်းကားမရှိတာကြောင့်ခွားမြို့နယ်ကိုအရင်သွားရောက်ခဲ့ရပြီးအဲဒီကတဆင် ARE တိုင်းကိုဖျက်ဆီးပြီးရောက်လာခဲ့ကြတာပါ။အရခတက်တော် AE ကနေမီရီပို့ပြီးစိုးမိုးလာနိုင်တာကိုတံပြန်တုံ့ပြန်မှုမြန်မာစစ်တပ်ကအပြင်းထန်ဂျိုးပန်းလာတာကြောင့်ရခိုင်ပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေကြောင့်မကြသေးခင်လားတွေကစတင်ပြီးဒေသခံပြည်သူထောင်ထဲခြေစစ်ဘေးရှောင်နေကြရပြီးအဲ့ဒီထဲမှာမတိတာတို့မိသားစုလည်းပါဝင်ပါတယ်။လက်ရှိမှာအာရခတက်တော် AE ကရခိုင်ပြည်နယ်မှာရှိတဲ့မြို့နယ်18မြို့မှာ6မြို့ကိုထိန်းချုပ်ထားနိုင်ပြီးဂွားမြို့အထိကိုရောက်ရှိနေပါပြီ။ရဲသားပြည်သူတွေအတွက်တော့ရခိုင်ပြည်နယ်ကဘယ်နေရာတွေကိုသူတို့စစ်ရှောင်လို့ရနိုင်မလဲ။ဒါမှမဟုတ် ARE တိုင်းဘက်မှာဆိုရင်ရောတိုက်ပွဲတွေကနေရှောင်ပြီးလုံလုံခြုံခြုံနေလို့ရနိုင်မလားဆိုတဲ့မေးခွန်းတွေရှိလာပါတယ်။မတိတာနဲ့သူမိသားစုကတော့ရန်ကုန်ကိုစစ်ဆောင်မှုရွေးချယ်ခဲ့ကြပါဗျ။ဒီကီအတွက်မြန်မာငွေ15သိန်းကျော်လောက်ကုန်ကျခဲ့ရပါဗျ။ရန်ကုန်ကဆွေမျိုးတွေစီမှာခဏတာနေထိုင်ခဲ့ပြီးသူတို့အတွက်တော့အဲ့ဒီအချိန်တွေကခက်ခဲခဲ့ကြပါဗျ။တက
်နေရတဲ့အခါခလေးနှစ်ယောက်ချားတဲ့ပြဿနာရဲ့သူများရင်ရစည်းစာရင်ဆိုတော့အဲ့ပစ္စည်းတွေဆွဲချပါချနဲ့စားတောက်တာအကုန်လုံးဟာဟိုချက်ဟိုသူများရင်မှာသူများမျက်နှာကြည့်ပြီးတော့ဟိုသူကတော့ခဲ့တယ်ပဲဆိုပြီးတော့ဘလောက်ပဲထားတာစိတ်ညစ်တာပေါ့က
ကိုဇွဲကရန်ကုန်ဒေသခံမှာသူကအလုတ်တောင်ဝင်းနဲ့ရခိုင်မှာနေခဲ့ဘူးပါတယ်သူနဲ့သူ့မိတ်ဆွေအယောက်20ဝန်းကျင်လောက်ကတန်တွဲကနေစစ်ဆောင်လာကြသူတွေကိုနေစရာနဲ့အလုတ်ကန်တွေရရှိဖို့အကူအညီတွေပေးနေကြပါတယ်ပြောင်းရွှေ့လာတဲ့စစ်ဘေးရှောင်သူတွေအများစုဟာရန်ကုန်မြို့ကရွှေပြည်သာ၊လှိုင်သာယာ၊တာကေတာနဲ့ကမာရွတ်မြို့နယ်တွေမှာနေထိုင်ကြပြီးလူဦးရေ2000လောက်ရှိတယ်လို့ကိုဇွဲနဲ့အခြားစစ်ဆောင်ကူညီသူတွေကခန့်မှန်းကြပါတယ်။စစ်ဘေးရှောင်သူတွေအတွက်အကူအညီရတာတွေလည်းနေပါတယ်လို့ဆိုပါတယ်။အများစုကသူတို့ဆွေမျိုးတွေ၊မိတ်ဆွေတငယ်ချင်းတွေစီမှာနေထိုင်နေကြပြီးအဲ့ဒီအခြေအနေတွေကသူတို့အတွက်အနေထိုင်ဆင်းရဲပြီးခက်ခဲကြတယ်လို့ကိုဇွဲကဆိုပါတယ်။
ဟုတ်ဘယ်လိုပြောမလဲလားလို့လည်းငါတို့အသက်ရှင်ပြီးရောဆိုပြီးတော့ဟိုအင်းလေးတက်လုံးပါဗျာဟိုအင်းရှင်ကိုတောင်းနိုင်မှုမရလည်းကြီးတယ်။ရောင်ဝယ်ရှင်ကတော့ဟိုတိရတယ်ဆိုတော့သုံးလောက်လောက်ပဲငါးတင်လာလေ။အဲ့တော့ဒီဟာတရားဖြစ်တော့ဟိုတတိယရေကလည်းနေရာတိုင်းအဆင်မပြေဘူး။အခြားလူတွေအဆင်မပြေဘူး။အဲတချို့လူတွေကဒီဂရင်းလေးတို့ကနေရာဆိုတော့အေးရတာတော့တပည့်ပုပ္ပလီတို့ကတိုးကြိမ်များ
ကိုနေဝင်းတဲ့သူ့အမျိုးသမီးဟာအသက်9နှစ်နဲ့9နှစ်အရွယ်ကလေးနှစ်ယောက်နဲ့အတူဇူလိုင်လမှာတန်တွဲမြို့ကနေရန်ကုန်ကိုထွက်ပြေးတင်းရှောင်လာကြတာပါသူတို့မိသားစုဟာတာကီတာမြို့နယ်ကတိုက်ခန်းတစ်ခုရဲ့6လွာမှာအိမ်ကားနေထိုင်ကြပါတယ်ဒါပေမဲ့အစင်းတန်ရရနဲ့ရက်ွက်အုပ်ချုပ်ရေးပိုင်းအဖွဲ့တွေကငွေညစ်တောင်းခံတာတွေရှိတာကြောင့်စစ်ရှောင်တွေအတွက်ရန်ကုန်မှာနေထိုင်စရာပိုစေးကြီးစေတယ်လို့လောက်ကင်ရတာတွေလည်းပိုပြီးရှုပ်ထွေးပါတယ်
နေဒီတိုင်းပို့ဆိုလို့ရှိရင်ဒီဆွေအင်္ဂါပြီနေမဲ့ဆိုရင်တောင်းလေးတူစီလောက်ရတယ်ရခွေရုံပါလေအင်းစင်းတောင်းပေါ့တပတ်တစ်ချိန်ပြန်တာအဲတောင်းလေးကိုသွားပေးတပတ်တစ်ချိန်သွားတိုင်းတဲ့ခါကျတော့900တောင်းပေးရတယ်တောင်းအင်းစင်းတောင်းလို့ပို့အတွက်ကတော့ပထမဦးဆုံးမှာ1000 5000အဲ့လိုပေါ့ရခွေတစ်ခုနဲ့တစ်ခုတော့မတူဘူးပေါ့
ကိုနေဝင်းတို့မိသားစုက အိလာကနှစ်သိန်းခွဲလောက်ပေးရတဲ့အနံ12ပေအလျားပေ20လောက်ရှိတဲ့တိုက်ခန်းလေးမှာနေထိုင်ကြပါတယ်။အရင်ရခိုင်ကသူတို့နေရင်ကတော့ခြံဝန်းတွေကလောက်ကျဲပြီးအိမ်ကလည်းတထက်ရင်ဖြစ်တာကြောင့်ကလေးတွေအတွက်လည်းနေထိုင်ရကြကြဝန်းဝန်းရှိခဲ့တာပါ။အခုတော့ကလေးတွေကိုလည်းအခုထိကြောင်မထားနိုင်သေးပါဘူး။ဒီချင်းတွေကြမှာသူတို့အားလုံးစိတ်ကျဉ်ကျမှုတွေကိုစီရှိနေကြပါတယ်
။ဘယ်လိုမျိုးတိုက်ခံမှာလို့လို့အရောဝိတ္တာလုပ်နေတာ။အမှန်တမ်းမျိုးပဲဆိုရင်ကိုလည်းဘယ်လိုမှအတမပြေချင်တဲ့အမှုတွေအရသာဘုံတော့ဒီမှနေရတဲ့အားနဲ့ကလေးတွေရဲ့ရနေရဖို့နဲ့ပြန်ပါရအားသာဘယ်လိုမှအတမပြေ။ကလေးတွေအင်ဂျင်မိုးကြီးကတောင်းညာနေတယ်ဒီမှာဘယ်လိုမှမနေချင်ဆိုတာဟုတ်ကဲ့သူတို့တောင်းဆို။
ဒါပေမဲ့လက်ရှိကတော့ဒီလိုနေထိုင်စရာရဖို့တောင်ခက်ခဲတဲ့အခြေအနေပါ။အင်ရှင်တွေကလည်းစစ်ကောင်စီရဲ့လိုလိုထုတ်ပြန်တဲ့ကြေညာချက်တွေကြောင့်စစ်ပေးဆောင်တွေကိုအိမ်ငှားဖို့တွန်းဆုတ်နေကြတာမျိုးလည်းရှိတဲ့အကြောင်းဒုအတန်ကအင်ရှင်တဦးစီကလည်းကြားသိခဲ့ရတာရှိပါတယ်။
တို့တွေလာမှမယ်ဆိုရင်ကိုကြီးရပါတော့မပြီးတဲ့အတွက်ကြောင့်ချက်ချင်းတို့ကိုပြုံးလဲတော့မကားနိုင်ဘူးပေါ့လေ။နောက်ပြီးတော့တို့ကလည်းစစ်ဆောင်လေးရှိတဲ့အတွက်ကြောင့်ကိုယ့်ရဲ့အခန်းကိုကိုယ်တို့လည်းကိုယ်ဖားဖို့ကစိတ်အဆင်မပြေဘူးပြီးတော့ရွက်ွက်ရုံမှာလည်းကိုကြီးကရွက်ွက်ရုံနဲ့တကားပြောရမယ်ခင်စင်းကိစ္စတွေပြောဆိုရမယ်ဖြစ်တဲ့အတွက်ကြောင့်အစ်စ်စတာတို့ကတော့စစ်စစ်ပြီးမှလည်းဖားလို့ရမယ်ပေါ့
ကိုဆွဲကတော့အချို့အင်ရှင်တွေကစစ်ပေးဆောင်တွေမှာရွေးချယ်စရာမရှိပဲမဖြစ်မနေအိမ်ငှားကြရမှာကိုတည်တာကြောင့်တိုက်ခန်းစင်းနှုံးတွေအိမ်စင်းနှုံးတွေကိုမြင့်ပြီးငှားရမ်းကြတယ်လို့ဆိုပါတယ်ဒါပေမဲ့အချို့သူတွေကတော့နိုင်ငံစည်းဝါးရေးမကောင်းတဲ့အတွက်စာဝတ်နေရေးအဆင်ပြေဖို့ရုန်းကန်နေကြရတာကြောင့်အိမ်ငှားကတိုးတာတွေလည်းရှိတယ်လို့သူကဆိုပါတယ
်။ဒါအိမ်ငှားကတွေကဒီတက်တာကိုကျွန်တော်တို့လည်းတွေ့တယ်။ဟိုကနှစ်သိန်းခွင့်တန်းနဲ့သုံးသိန်းကျောင်းနဲ့သုံးသိန်းဝန်းတော့ဆက်ပြီးတော့အဲ့ဒါပြီးတော့ကျွန်တော်အလုံးကန်ကဒီမှာကတကူရဲ့စည်းဝါးရေးမကောင်းတော့အလုံးကန်ကရှားပါတယ်မရှိရှိတာတွေကိုရောင်းစားပေးရတယ်။
ကိုနေဝင်းကတော့တန်တွဲကပြောင်းရွှေ့လာသူတွေထဲမှာသူ့အခြေအနေထပ်ပိုဆိုးတဲ့သူတွေရှိနေတယ်ဆိုတာကိုသိထားပါဗျ။မိဆွေတငယ်ချင်းတွေအိမ်ဆွေမျိုးတွေအိမ်နဲ့ဖုန်းကြောင်းတွေမှာကျဉ်ကျဉ်ကျက်ကျက်နေထိုင်နေကြပြီးနေရေးစားရေးအဆင်မပြေကြတဲ့သူတွေရှိတယ်လို့လည်းဆိုပါဗျ။ဒါအပြင်တကယ်တမ်းခရီးစရိတ်မတက်နိုင်ကြလို့တန်တွဲကလည်းမထွက်လာနိုင်ပဲမြို့တွင်းမှာပဲစစ်ပေးရှောင်နေကြတဲ့ဒေသခံတွေလည်းတပေါင်းကျော်လောက်ရှိနေတယ်လို့ကိုညီပေးနေသူတွေကခန့်မှန်းကြပါဗျ။ဒါပေမဲ့ကိုနေဝင်းကတော့ရန်ကုန်ကိုစစ်ရှောင်လာတာကြောင့်ကုံစင်းနှုံကြီးမြင့်မှုတွေနဲ့နေထိုင်စရိတ်ကြီးတဲ့ဒဏ်တွေကိုရင်ဆိုင်ဖြစ်ရှင်းနေရပါပြီ။မိသားစု80ရက်တည်ဖို့သူအလုပ်တစ်ခုကုရှာမှာရတော့မှာပါ။ကြ
ီးရကရောင်းမလာကုံစင်းတော့တားတက်လာတာလေ။ချာရချာလက်တားကြည့်တယ်လို့ဥစားလို့လို့တော့မသိဘူးလို့လေရတက်လာလူတွေကရောင်းမှာရဲ့အထားလည်းမသိအတိအကျလည်းမရှိတဲ့ကဒါကြီးတကယ်များတာပေါ့။
တန်ရွဲမျိုးမာတော်ကတော့ကိုနေဝင်းက900ဆိုင်ဖွင့်ခဲ့ပြီးသူ့အမျိုးသမီးကတော့ကလေးတွေကိုကျူရှင်တင်ခဲ့တာပါကိုမျိုးကိုရမှာတော့နေစဉ်ဝင်ငွေမရှိတဲ့နေမှာချောင်းတွေမြစ်တွေမှာတန်းငါးရှာစားလို့ရနိုင်ပြီးတချို့ဈေးဆိုင်တွေမှာလည်းအကျွေးနဲ့ဝယ်စားလို့ရနိုင်ပေမဲ့ရန်ကုန်မှာကတော့ရေတောင်အလက်ကားတောက်လို့မရဘူးလို့သူကဆိုပါတယ်ကိုနေဝင်းနဲ့ရန်ကုန်မှာရောက်နေတဲ့တန်ရွဲကအခြားစစ်ပေးဆောင်တွေအတွက်တော့ဘယ်ချိန်အိမ်ပြန်လို့ရနိုင်မယ်ဆိုတာမသိနိုင်ကြသလိုအိမ်ပြန်လို့ရနိုင်ခဲ့ရင်လည်းသူတို့ဘာတွေကြုံတွေ့ရအောင်မယ်ဆိုတာကိုမသိနိုင်ကြပါဘူး
။ကိုရင်ကိုရကိုတတိယလာဆိုတော့ဝေးချိတဲ့စီးပွားအလုံးနဲ့ထားခဲ့ရတယ်အိမ်နဲ့ထားခဲ့ရတယ်ပြန်ကျင်လာဆိုတော့ငဘအတိုင်းကတခုအထိဆိုရင်တော့လည်းပြန်ကျင်တော့ဘူးတန်ပြန်ဖို့အချိန်ရတော့မသိနိုင်ကြရနေပါဘူး။ကျားပဲကျရဖို့ထင်ပါလေကျားပဲကျရဖို့ထင်တယ်နောက်ဆုံးအိမ်လေးကျရလို့ပြန်ရင်တော့မှဘယ်လုံးကောဘာမှလုပ်ရလို့ရမှာမဟုတ်ဘူးရည်တည်ဖို့တအားဆက်တဲ့သွားပ
ါဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးသိစက်ရယူပါခင်ဗျာ
။ Celebi Democracy လူအခွင့်အရေးနဲ့ခေတ္တကဘာအစီအစဉ်ကိုတင်ဆက်ပါမယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနေပြည်တော်လာပြီးစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တယ်လို့ပီကင်းကိုရောက်လာတဲ့ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုကြောင့်တရုတ်ရဲ့မြန်မာနိုင်ငံအပေါ်ချင်းကပ်ပုံပြောင်းလဲသွားနိုင်ပါသလားမ မြန်မာနိုင်ငံရေးကိုလေ့လာနေတဲ့ ISP မြန်မာအဖွဲ့ကဒရိုက်တာဦးအောင်သူငိမ့်ကိုဥတည်ပေါင်းတန်းကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ
်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်ဂျူလီဘစ်ရှော့ပါတရုတ်နိုင်ငံမြို့တော်ဘေကျင်းကိုဩဂုတ်လ20ရက်နေ့ကရောက်ရှိခဲ့ပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်ပြေဝါမြန်မာဒီမိုကရေစီရှေ့တဲ့လေအတိုက်အတာတစ်ခုထိပတ်သက်နေပါတယ်ဒါကြောင့်မြန်မာနိုင်ငံဆိုင်ရာတရုတ်ချင်းကပ်ဘုံကြောင့်ဆွေးနွေးပေးဖို့ ISP မြန်မာရဲ့ဒါရိုက်တာဦးအောင်သူငင်းကိုဖိတ်ခေါ်ထားပါတယ်မင်္ဂလာပါပေါင်သူကြီ
းဟုတ်ကဲ့မင်္ဂလာပါဆရာ
ဟုတ်ကဲ့ဒီတော့လိုရင်းကိုပဲပေါင်သူငင်းလည်းရိုက်မေးလိုက်ပါပြီတရုတ်ချင်းကပ်ဘုံဘလို့ရှိလာမယ်လို့ပေါင်သူငင်းထင်ပါတယ်ခင်ဗျ
တရုတ်ကတခြားလုံးမှာသူကပြောနေတာကကျွန်တော်တို့မြန်မာနိုင်ငံရေးကိုဝင်မဆွတ်ဖက်ဘူးနောက်တစ်ခုကကြတော့တနိုင်ငံနဲ့တနိုင်ငံကျွန်တော်တို့မူကြီး900နဲ့ဆက်ဆံတဲ့ဆိုတဲ့ဟာမျိုးပြောပါတယ်ဆိုတော့အဲ့တော့တစ်ဖက်ကလည်းဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကြည့်တော့တရုတ်ဒီထိပ်ပိုင်းခေါင်းဆောင်ကြီးတွေဖြစ်တဲ့သမ္မတရှီတို့နောက်တစ်ခါကျတော့အခုနိုင်ငံသားကြီးဝန်ကြီးဝန်ကြီးတို့ကိုယ်တိုင်မိခွန်းတွေမှာအကြင်ကြင်ပြောတာရှိတယ်ဆိုတော့ဘာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့နိုင်ငံတကာမှာ international hotspot လို့ခေါ်တဲ့စုစုပူပူဒေသတွေရှိတယ်ဆိုတော့ဒီလိုပြဿနာတွေကိုဝင်ရှင်းပေးပါမယ်လို့သူတို့ကပြောတယ်အဲ့တော့မြန်မာနိုင်ငံကိုလည်းဒါသူတို့ရဲ့မိကုန်းတွေမှာထည့်ပြော်ကိုဖြည့်ရှင်းရမယ့်ပြဿနာတစ်ခုပေါ်ပြတာပေါ့လေဆိုတော့တစ်ခါမှကျတော့ကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းစစ်ဒီပြဿနာတွေကသူတို့ရဲ့တည်ငြိမ်ရေးလုံခြုံရေးပါထိခိုက်လာတယ်နောက်တစ်ခုကခုနပြောတဲ့ဂုံစိတ်ခါပိုင်းလဲပါပါလိမ့်မယ်ဆိုတော့အဲ့တော့တရုတ်ရဲ့ဟိုဝင်ပြီးတော့ဖြည့်ရှင်းဖို့ဆိုတဲ့ကိစ္စတွေကဖြစ်လာတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီတရုတ်ကပေါ့နော်ကုလသမဂ္ဂတို့အာဆီယံတို့တရုတ်ပါဝင်ပေါ့အားလုံးသဘောတူညီတဲ့ချက်ကတော့ဟာအလုံးပါဝင်ကြတဲ့သိဆုံဆွေးနွေးလို့ဖို့နော်ဒါစကားစကိုပြောနေတယ်စကားစဒီလမ်းကြောင်းပေါ်ရောက်လာအောင်လဲကျွန်တော်တို့အာဆီယံကတရုတ်ပေါ်ကုလသမဂ္ဂကိုမလုပ်နိုင်ကြသေးပါဘူးဒါကိုတရုတ်ကဘယ်လိုများကင်ွယ်လာမယ်လို့ထင်ပါတယ်ခင်ဗျာ
ဒီပထမဆုံးကျွန်တော်တို့တစ်တုံညာနှစ်ခွန်စစ်စင်ရေးပေါ့เนาะဆိုတော့အဲ့ဒီမှာအလှည့်ပြောင်းတစ်ခုလို့ဖြစ်လာတယ်လို့ထင်ပါတယ်ပြစ်ခတ်ရစရေးကိုကြိုးစားတာပေါ့เนาะဆိုတော့အခုချိန်မှာထိဆိုလို့ရှိရင် hiking အစည်းအဝေးက5ချိန်လောက်ပြီးသွားတယ်เนาะ hiking 6ကတော့မဖြစ်ဘူးပေါ့ဆိုတော့အဲ့လိုအနေထားမှာဒီဥစ္စာကိုမအောင်မြင်ဘူးလို့လည်းသူသုံးသပ်လာဖို့ရတယ်လို့ထင်ပါတယ်ဆိုတော့အဲ့လိုစဉ်းစားချက်မှာဆိုလိုတာကဒီရှမ်းပြည်မြောက်ပိုင်းကိစ္စကွက်ကွက်ဖြေရှင်းလို့မရနိုင်တော့ဘူးနောက်တစ်ခုကကျတော့လေကျွန်တော်တို့ဒီညီနောင်သုံးဘွဲလောက်နဲ့ဆွေးနွေးပွဲမဖြစ်နိုင်တော့ဘူးလို့ထင်လာတဲ့အခါမှာမြန်မာတနိုင်ငံလုံးအရေးပေါ့နော်နောက်တစ်ခုကကျတော့တနိုင်ငံလုံးပြောင်းလဲရေးကိုဝင်ပြီးတော့တွန်းတယ်လို့ကျွန်တော်တို့ယူဆပါတယ်ဆိုတော့အဲ့ဒီအနေအထားမှာထူးခြားချက်ကတခုရှိပါတယ်ဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ကာလတွေကိုလေ့လာတော့လွန်ခဲ့တဲ့အောက်တိုဘာမတိုင်ခင်လောက်ကစလို့တရုတ်ကဒီ2008ဖွဲ့စည်းပုံဘောင်လေးကရှင်းရမယ်ဆိုတာမပြောတော့ဘူးအဲ့ဒါ2000ပြီးခဲ့တဲ့နှစ်ကျွန်တော်တို့အောက်တိုဘာလောက်မှာအဲ့ဒါနောက်ဆုံးပြောတာပြီးတဲ့အခါကျတော့တော်တော်အစံတိတ်နေတယ်ပေါ့နော်တိတ်နေရကနေပြီးတော့အခုချိန်မှာတော့ပြန်ပြောတယ်ဒါ2008မူဘောင်လေးကပဲရှင်းရမယ်ဆိုတဲ့အားကြီးပြောတာတွေ့ပါတယ်ဆိုတော့အဲ့တော့ဒီအနေအထားမှာကျွန်တော်တို့မြင်လာတော့တခုကရှိတာသူ့မှာသူ့တနိုင်ငံတွေကတွန်းတွန်းတိုက်တိုက်လုပ်ပစီအောင်ကျွန်တော်တို့ legitimacy ပေါ့တရားဝင်မှုအားနည်းတယ်လို့ထင်ပါတယ်အဲ့တော့တရားဝင်မှုအားနဲ့တော့သူတို့ကအ ਨੇ ဆုံးတော့ကျွန်တော်တို့အင်ဂျီရှင်နိုင်ငံတွေဖြစ်တဲ့လာအိုကအခုအာဆီယံဥက္ကဋ္ဌဖြစ်နေတယ်နောက်တစ်ခါထိုင်းလန်ဒါသူလည်းပြတ်ကျွန်တော်တို့နိုင်ငံနဲ့ပြတ်ပတ်သက်လို့ရှိရင်သူလည်းအရေးကြီးတယ်ပေါ့နော်အဲ့တော့အာဆီယံဒါနေနဲ့ပူးပေါင်းပြီးတော့သူ့ရဲ့တရုတ်ရဲ့ဒေါ်နဲ့ကိစ္စကိုလုပ်မယ်လို့ထင်တယ်အဲ့ဒီအနေအထားမှာပဲခုနဟိုဥစ္စာမစ်ဂျူလီဘီရှော့ပေါ့နော်သူဩစတြေးလျနိုင်ငံကထားလိုက်တဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ပေါ့အဲ့တော့သူ့ကိုလည်းအခုလက်ရှိပြီးခင်းမှာဖိတ်ခေါ်ပြီးတော့ဆွေးနွေးတာတွေ့ပါတယ်တွေ့တဲ့အခါကျတော့ကျွန်တော်မြင်တဲ့ကုလသမဂ္ဂရဲ့အရှိန်ပေါ့နော်ဒါအင်အားကိုလည်းသူလိုတယ်လို့ယူဆတယ်အဲ့ဒါမျိုးဆိုလို့ရှိရင်တရုတ်ကတွန်းတဲ့လမ်းကြောင်းကပုံပြီးတော့ဘာကုန်လဲလူယုံကြည်လက်ခံနိုင်မှုရှိတယ်လို့ထင်ရတာပေါ့
ဒါပေမဲ့ပေါ့နော်ကျွန်တော်တို့ဒီကစားဝဲဥရိတကိုဒီလူတွေကပဲဆွဲတယ်ကစားတယ်ရှုံးတယ်ရှုံးတော့မလုပ်လာလဲကံအုပ်ဥပဒေထဆွဲတယ်ဒီလူကပဲလာပြီးတော့ဆက်ကစားကြအောင်ခေါ်ပြန်တယ်ဆိုတော့ဒီလူခတ်မဲ့လူကပဲဒိုင်းလူကြီးလောက်ပြန်အောင်ဆို ဆိုတော့ဒူရေကြားထဲမှာဒီခန်းစားချက်ကအတော်လေးရှိနေတာကိုကျွန်တော်တို့တွေ့ရပါတယ်။ဒါအပြင်အဖြစ်လိုက်ခါရတာတွေရက်ဆက်တာတွေနောက်ပြီးစင့်ရဲ့တာယန်ဓာတ်ချက်တွေပေါ့နော်စတဲ့စိတ်ပိုင်းဆိုင်ရာခန်းစားချက်တွေကလည်းလည်းဆိုင်ဆိုင်ကြီးအခုရှိနေတာကိုကျွန်တော်တို့ကြားနေသိနေရပါတယ်။ဆိုတော့မြမရေးကိုချစ်ခါရဒါတွေကိုလည်းဆိုင်ဆိုင်စာနာနားလည်မှုရှိရှိနေတယ်။တရုတ်ပါဝင်ပေါ့နော်နိုင်ငံတကာကချစ်ကတိုင်းပဲလို့အပေါင်းသူထင်ပါလား
ကျွန်တော်မြင်တာကဒီလိုရှိပါတယ်เนาะအခုလက်ရှိဒီစစ်အစိုးရကပဲဥဆောင်ပြီးတော့ရွေးကောက်ပွဲလုပ်မယ်ဆိုလို့ရှိရင်လူတွေယုံကြည်နိုင်တဲ့အဆင့်တန်းကတော်တော်နည်းပါတယ်နောက်တစ်ခါကျတော့နိုင်ငံတကာရဲ့ခုနဟိုဘာခေါ်မလဲနိုင်ငံရေးပါတီတွေကိုခွင့်ပြုတဲ့အခါမှာလည်းအကန့်အသတ်တွေအများကြီးလုပ်ထားတဲ့အနေအထားပေါ့เนาะဆိုတော့နောက်တစ်ချိန်မှာဘသူက winners ပေါ့ဘသူကအနိုင်ရမယ်ဆိုတာကိုကြိုတင်ဆုံးဖြတ်ထားတဲ့အနေအထားဖြစ်တယ်ဆိုတော့အဲ့တော့အဲ့ဒီအနေအထားမှာအခုတရုတ်တို့ခုနပြောတဲ့အာဆီယံတို့တချို့သောနိုင်ငံတွေကဝင်တွန်းတယ်ဆိုရင်တော့ဒီရွေးကောက်ပွဲကဟိုဘယ်လိုခေါ်မလဲယုံကြည်လက်ခံဖို့တော်တော်ခက်သေးတဲ့အနေအထားမျိုးရှိပါတယ်ဆိုတော့ဒါမဲ့ကျွန်တော်တို့ကကွဲမြင်တာကနှစ်ခုတော့ရှိတယ်တစ်ခုကဘာခေါ်လဲဆိုတော့ negative peace ပေါ့ငြိမ်းချမ်းသွားမယ်တစုံတရာတည်ငြိမ်သွားမယ်ဒါမဲ့အစိတ်အကောင်ကြီးမဟုတ်ဘူးဆိုလိုတဲ့သဘောကတော့အခုလက်ရှိပြစ်ခတ်တိုက်ခိုက်မှုတွေရောသွားမယ် de-escalation of conflict ပေါ့နော်ဒီလိုပုံစံမျိုးဒါမျိုးလောက်ထိတော့တရုတ်ကတွန်းနိုင်တယ်လို့ယူဆပါတယ်ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့ခေါ်တာ positive peace လို့ခေါ်တဲ့ဒီခုနပြောတဲ့ပဋိပက္ခစဖြစ်ရတဲ့အခြေခံအကြောင်းတရားကြီးကိုရှင်းနိုင်မှုပေါ့နော်ဆိုတော့အဲ့ဒါမျိုးကတော့ကျွန်တော်ထင်တယ်နောက်ထပ်လုပ်ငန်းစဉ်တွေလည်းလိုတယ်ခုနပြောတဲ့တရုတ်ရဲ့အာဆီယံလောက်တည်းမဟုတ်ပဲねကြံတဲ့နိုင်ငံတွေပါပါဝင်ပတ်သက်ပြီးတော့လုံးနိုင်တဲ့အခွင့်အလမ်းတွေရှိမယ်လို့ထင်ပါတယ်။ဆိုတော့အဲ့တော့အဲ့လိုမျိုးနှစ်ခုခွဲမြင်ရင်တော့ကျွန်တော်တို့တစ်ဆင့်ကိုပထမသွားမယ်ပြီးတဲ့အခါကျတော့နောက် positive peace ဆိုတဲ့အဆင့်ကနောက်တစ်ဆင့်မှာပူရမယ်လို့ထင်ပါတ
ယ်။တရုတ်ကဖိအားသုံးပြီးတော့ပေါ့နော်အထူးသဖြင့်ညီတော်သုံးပေါ်နဲ့အဖွဲ့ကိုဖိအားပေးလို့ဒါတစုံတရာရပ်သွားတာရှိပြီမယ်လို့ဂျန်တဲ့အဖွဲ့တွေကရပ်ပါမလား။အဲ့တော့ခုနပြောနေတဲ့ယာယီအဖြစ်တည်ငြိမ်သွားတဲ့အချိန်နဲ့တက်ကူရောတကယ်တမ်းရနိုင်ပါမလား။ဘောင်သူဘယ်လိုများထင်ပါလဲ။ဟု
တ်ကဲ့။ဟိုကျွန်တော်တို့မြင်တာပေါ့နော်။အခုချိန်မှာတော့ဘာခေါ်မလဲကိုကနိုင်နေတယ်လို့ယူဆတဲ့ခါကျတော့စစ်လောဘဆိုတာရှိပါတယ်။ဆိုတော့ဒါပေမဲ့ကျွန်တော်တို့မြင်တာမှာတော့ဒီလိုဘလောက်ပဲစစ်ရအဖြစ်လှုပ်လှုပ်ပေါ့နော်။တစ်ချိန်မှာနိုင်ငံရေးနဲ့ပဲနှိမ့်ခေါ်ချိုးရမယ်အဆုံးသတ်ရမယ်လို့ထင်ပါတယ်။ဆိုတော့အဲ့တော့ခုနဆရာပြောသလိုပဲတချို့သောအဖွဲ့တွေပေါ့နော်အခုချိန်မှာတော့စစ်လောဘရှိတယ်ကျွန်တော်တို့မန်အားဖြင့်လည်းတက်နေတဲ့ခါကျတော့ရက်မယ်ဆိုလို့ရှိရင်ဒါခက်နိုင်တဲ့အနေအထားရှိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်မြင်လာတော့ကျွန်တော်တို့ဒီဂျန်နဲ့အခုတိုက်နေတဲ့အဖွဲ့တွေပဲဆိုပါလို့သူတို့ဂျားထဲမှာရှေ့အနာကဘယ်လိုလုပ်မလဲဆိုတော့ political blueprint လိုတယ်လို့ထင်တယ်နိုင်ငံရေးအရကျွန်တော်တို့ဘယ်လိုသွားမလဲဆိုတော့ကျွန်တော်တို့စီမံချက်တွေပေါ့နော်ဆိုတော့အဲ့လိုမှမရှိဘူးဆိုလို့ရှိရင်စစ်ရေးရတော့နိုင်လိမ့်မယ်ဒါပေမဲ့ကျွန်တော်တို့ပြည်ပခါဆုံးနိုင်မှာမဟုတ်ဘူးကျွန်တော
်ဟုတ်ကဲ့ဟိုကောင်းသေးနောက်ဆုံးမင်းကုန်းလေးပါနောက်ဆုံးမင်းကုန်းမြန်မာနိုင်ငံရေးရင်ကြားစစ်ပြီးတော့တဲ့တီဂျေတာရှိခမ်းမဲ့ငញ្ញန်ရေးရရှိဟောနော်မစ်ဂျူလီဘစ်ဆော့ကဆော်ရဲရမှာထောက်ခံကူညီမယ်လို့လဲမစ္စတာဝန်ကြီးကပြောခဲ့တယ်လို့ဒါ CGTN ဆိုပါတယ်ဆိုတော့ဒါကိုဘာထက်စဉ်းစားမယ်ဆိုရင်တရုတ်အာဆီယံအနောက်နိုင်ငံတွေနဲ့ကုလသမဂ္ဂစုံချက်တရပေါ်လာနိုင်မယ်လို့ကိုယ်သူငယ်ထင်ပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့မြင်တာတော့အခုကတရုတ်ကသူ့ရဲ့ process ပေါ့နော်သူ့ရဲ့လုပ်ငန်းစဉ်တခုကိုသူကစလိုက်ပြီဒီအနေအထားမှာသူကအင်အားလည်းကြီးတယ်တွန်းတွန်းတိုက်တိုက်လည်းလုပ်နိုင်နေတယ်ဒါရှိတော့သူဦးဆောင်တဲ့လုပ်ငန်းစဉ်ကိုကြံတဲ့သူပါအောင်ဆွဲမယ်ဆိုတဲ့အနေအထားတော့ရှိတာပေါ့ကြာအဲ့တော့အဲ့ဒီအနေအထားမှာပဲအဓိကအရေးကြီးတာကတော့ခုနပြောတဲ့မြန်မာဘက်က stakeholder တွေပေါ့ဆရာရယ်အဲ့တော့အဲ့ဒီအနေအထားမှာအခုဘိုချုပ်မူကြီးမင်းအောင်လှိုင်ကဒီလိုကိစ္စကိုလက်ခံမှာလားပေါ့နော်ဆိုတော့ဒါမှမဟုတ်ရင်ကျန်တဲ့ကျွန်တော်တို့ဘက်ဒီဒီကရောလက်ခံမှာလားဆိုတော့ပြဿနာတော့ရှိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်ထင်တယ်ကျွန်တော်တို့နိုင်ငံရဲ့အခုလက်ရှိပဋိပက္ခကဟိုဘာခေါ်မလဲချုပ်ငိမ့်ချိန်တံမီလို့တော့ထင်တယ်လူစုတွေရဲ့ခုတထိခိုက်နေတာမှုကလည်းအတော့ကိုများနေတဲ့အချိန်မှာဒါဆွေးနွေးပွဲဆိုကားဝိုင်းပေါ်ရောက်သွားရင်တော့ကောင်းမယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခေါင်းကြီး
ဟုတ်ကဲ့ကျေးဇူးပါဆရာ
โอเคအခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ ISC မြန်မာရဲ့ Director ဦးအောင်သူမြင့်ဖြစ်ပါတယ်ကျွန်တော်တပောင်တန်းပ
ါ VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်တန်လိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနှာစင်ခြင်းနဲ့ဆင်တော့ VOA ရေဒီယိုညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနှာစင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဩဂုတ်လ25ရက်နေ့တနင်္ဂနွေနေ့မနက်ဖြန်ရုပ်သံအစီအစဉ်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်ရဲ့ရုပ်သံအစီအစဉ်တွေကို VO ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်နေတာပါ။သောတာရှင်တွေအနေနဲ့ VO ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုရင်တော့ email ကနေတဆင်ဆက်လက်ဆက်သွယ်ရေးသားနိုင်ပါတယ်။ရေးသားမယ့် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာဉ်စီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတစတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဦးမှာဖြစ်ပါတယ်။အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုဥစွာတင်ဆက်ပါမယ်။အိန္ဒိယဝန်ကြီးချုပ်မိုဂျီဟာယူကရိန်းကိုတွားရောက်ပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးကြဖို့တိုက်တွန်းပါတယ်။ဂျပန်နဲ့အိန္ဒိယလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့သဘောတူခဲ့ပါတယ်။ထိုင်ဝမ်သမ္မတလိုက်ချင်းတေကတော့ထိုင်ဝမ်ကာကွယ်ရေးအတွက်အင်အားတိုးမြှင့်သွားမယ်လို့ပြောဆိုလိုက်ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစုစည်းတင်ပြပေးထားပါတယ
်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာယူကရိန်းမြို့တော်ခီဖ်ကိုဩဂုတ်လ23ရက်နေ့တောက်ကြနေကရောက်ရှိသွားပါတယ်။ယူကရိန်းသမ္မတဇာလင်စကီးကသမ္မတအိမ်တော်မှာလက်ခံတွေ့ဆုံပါတယ်။အိန္ဒိယနဲ့ယူကရိန်းတာဝန်ရှိသူတွေကတော့ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာနှစ်နိုင်ငံစီးပွားရေးကာကွယ်ရေးသိပ္ပံနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးတွေအတွက်ဖြစ်တယ်လို့ပြောဆိုပါတယ်။ရုရှားကိုပြီးခဲ့တဲ့ဇူလိုင်လတည်းကတွားရောက်ခဲ့ပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးချုပ်မိုဒီဟာသမ္မတဇာလင်စကီးနဲ့တွေ့ဆုံစဉ်ရုရှားယူကရိန်းနှစ်နိုင်ငံပဋိပက္ခကိုဆွေးနွေးဖြေရှင်းဖို့တိုက်တွန်းခဲ့ပါတယ်။
कि किसी भी समस्या का समाधान रणभूमि में कभी भी नहीं होता है समाधान
पे प्रतिपक्ष का मां सिमिए ပြင်မှာဖြည့်ရှင်းလို့မရပါဘူးပြဿနာကိုဖြည့်ရှင်းနိုင်မဲ့နီးလန်းတွေဟာတန်တမာရေးနီးတွေးဆောင်ဆွေးနွေးရေးနီးလန်းတွေကနေတဆင့်ပဲရနိုင်ပါတယ်ကျွန်တော်တို့အချိန်ကုန်ခံမနေပဲဒါကိုဥတီသွားရပါမယ်နှစ်ဖက်အတူထိုင်ပြီးဒီပฏิပက္ခကိုအဆုံးတတ်နိုင်မဲ့နီးလန်းတွေကိုရှာသင့်ပါတယ်
မိုဒီရဲ့ခီးစဉ်ကိုရုရှားနဲ့ယူကရိန်းအကြားငြိမ်းချမ်းရေးအတွက်ဂျာဝင်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ထားကြသလိုတချို့ကလည်းရုရှားနဲ့ဆက်ဆံရေးနီးကပ်တဲ့အိန္ဒိယအနေနဲ့ဘယ်ဘက်မှမလိုက်ဘဲဂျားနေတယ်ဆိုတဲ့ရည်ရည်ချက်ကိုဖော်ပြခြင်းနဲ့အတွက်ယူကရိန်းကိုသွားတာလို့လည်းမြင်သူတွေရှိပါတယ်။ရုရှားယူကရိန်းငြိမ်းချမ်းရေးအတွက်တရုတ်ကလည်းဂျာဝင်ဆောင်ရွက်ပေးဖို့ကမ်းလှမ်းထားပြီးတင်ပြချက်တချို့ကိုလည်းလှုပ်ထားပါတယ်။အခုလိုအချိန်မှာပဲဂျပန်နဲ့အိန္ဒိယနှစ်နိုင်ငံကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေအိန္ဒိယနိုင်ငံနယူးဒေလီမှာဩဂုတ်လ20ရက်နေ့ကတွေ့ဆုံကြပြီးနှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့သဘောတူခဲ့ကြပါတယ်။ဂျပန်ဟာတရုတ်ရဲ့ချင်းချောင်းမှုကိုခံနေရသလိုအိန္ဒိယဟာလည်းနယ်စပ်အငင်းပွားမှုကြောင့်တရုတ်နဲ့ထိတ်တိုက်ပြဿနာတွေတက်နေတဲ့နိုင်ငံဖြစ်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးမိုနိုရူကီဟာရာဂျပန်နိုင်ငံခြားရေးဝန်ကြီးကာမီကာဝါယိုကိုနဲ့အိန္ဒိယကာကွယ်ရေးဝန်ကြီးရတနာစင်န နိုင်ငံခြားရေးဝန်ကြီးစူပရာမန်ယန်ဂျန်ရှင်ကာတို့ဟာနှစ်နိုင်ငံဝန်ကြီးဌာနနှစ်ခုတွေ့ဆုံပွဲတတိယအကြိမ်အဖြစ်တွေ့ဆုံတာဖြစ်ပါတယ်။နှစ်နိုင်ငံစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့ဆွေးနွေးခဲ့ပါတယ်။ဂျပန်နဲ့အိန္ဒိယဟာအင်ဒိုပစိဖိတ်ဒေသလုံခြုံငြိမ်းချမ်းရေးအတွက်တာဝန်ရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဂျပန်ဘက်ကထုတ်ပြန်ပါတယ်။နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့သဘောတူခဲ့တယ်လို့အိန္ဒိယရေတပ်အတွက်ခင်မီရေဒါစနစ်တွေကိုဂျပန်ကရောင်းချပေးမှလည်းဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်မိုရီဟာဒီနှစ်ကုန်ပိုင်းလောက်မှာဂျပန်ကိုတွားရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုအချိန်မှာပဲတရုတ်ရဲ့စီးရဲချင်းချောင်းမှုတွေကိုခံနေရတဲ့ထိုင်ဝမ်ဟာကိုယ့်ကိုယ်ကိုကာဝယ်နိုင်ဖို့အင်အားတိုးမြင့်သွားမယ်လို့သမ္မတလိုက်ချင်တေကတောက်ကြနေမှာကြားရောက်တဲ့ဩဂုတ်လ23ရက်စစ်ပွဲ66နှစ်ပြည့်အောင်မေ့ပွဲအခမ်းအနားမှာပြောဆိုခဲ့ပါတယ်
။我们要决心保护台澎金马，捍卫中华民国。
ကျွန်တော်တို့အနေနဲ့ထိုင်ဝမ်ကျွန်း၊ပင်ဟူကျွန်း၊ကင်မန်ကျွန်း၊မတ်စုကျွန်းတွေကိုကာဝယ်ဖို့ပြက်ပြက်သားသားဆုံးဖြတ်ထားပါမယ်။ The Republic of China တရုတ်သမ္မတနိုင်ငံကိုကာဝယ်ဖို့ဆုံးဖြတ်ထားရပါမယ
်။ထိုင်ဝမ်အနေနဲ့ကိုကိုကိုကာကွယ်နိုင်စွာမြင့်တင်သွားဖို့လာမယ့်နှစ်မှာလဲစစ်အသုံးစရိတ်ကိုထပ်မံတိုးမြင့်သွားမှာဖြစ်ပြီးတပ်ဖွဲ့ဝင်တွေကိုလည်းကောင်းမွန်စွာပြုစုစောင့်ရှောက်သွားမယ်လို့သမရလိုင်ကပြောပါတယ်။ဒါအပြင်လက်ကျင်ရဲ့တင်နန်းတွေလည်းတိုးမြင့်မှာဖြစ်ပြီးစစ်လက်နက်ပစ္စည်းတွေလည်းထပ်မံဝယ်ယူဖြည့်တင်းမယ်လို့ပြောဆိုခဲ့ပါတယ်။ဩဂုတ်လ23ရက်စစ်ပွဲဟာ1958ခုနှစ်ကထိုင်ဝမ်ပိုင်ကျွန်းတွေဖြစ်တဲ့ကင်မန်ကျွန်းနဲ့မတ်စုကျွန်းတွေကိုတရုတ်ပြည်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့စစ်ပွဲဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့44ရက်အတွင်းလက်နက်ကြီးကြီပေါင်း 4,800 ကျော်ကျရောက်ခဲ့ပါတယ်။ဒီကျွန်းတွေဟာတရုတ်ပြည်နဲ့နီးကပ်တဲ့ကျွန်းတွေဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့တုန်းကတော့ထိုင်ဝမ်ကလေကြောင်းရန်ကာကွယ်ရေးစီရေးလေ့ကျင့်ခဲ့ပါတယ်။ဒီလေ့ကျင့်မှုမှာဒုံခွင်းဒုံမြေပြင်ကနေဝင်ဟင်ပစ်မစ်ဆိုင်းဒုံတွေလက်တွေ့စမ်းသပ်ပစ်ခတ်ခဲ့ပါတယ်။ဒီလေ့ကျင့်မှုကိုဂျူပန်စစ်စခန်းမှာပြုလုပ်ခဲ့တာဖြစ်ပါတယ်။ပစ်ခတ်ခဲ့တဲ့ဒုံးချီတွေထဲမှာထိုင်ဝမ်လို့ Sky Bow 3နဲ့ American လို့ Patriot PAC 2အမျိုးအစားတွေပါဝင်ပါတယ်။ထိုင်ဝမ်လို့ Sky Bow 3ဟာပယ်ထိန်မစ်ဆိုင်းဒုံးတွေကိုဝေဟင်မှာပစ်ခွင်းနိုင်တဲ့လေကြောင်းရန်ကာကွယ်ရေးမစ်ဆိုင်းဒုံးအမျိုးအစားဖြစ်ပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုတူပိုင်လို့ကြွေးကြော်ထားပြီးလိုအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကိုလည်းထိုင်ဝမ်နဲ့တရားဝင်အပြန်အလှန်ဆက်ဆံတာလက်နက်ရောင်းချတာတွေမလုပ်ဖို့သတိပေးကန့်ကွက်ထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VO ရဲ့တနင်္ဂနွေနေ့မနက်ဖက်အသံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့သတင်းတွေစောင်းပါးတွေကို VO ရဲ့website စာမျက်နှာမှာလည်းအချိန်မရွေးသွားရောက်ကြည့်ရှုနားတော်တာဆင်နိုင်ပါလေဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်ရှမ်းပြည်မြောက်ပိုင်းနဲ့ပြင်ဦးလွင်ဒေသမှာတိုက်ပွဲတွေဖြစ်နေတာကြောင့် coffee ဈေးကွက်ပျောက်ပြီးရတဲ့ဈေးနဲ့ပဲရောင်းချနေရပါတယ်တစ်ချိန်တည်းမှာလည်းမွေးမြူရေးအစားအစာတွေဈေးမြင့်တက်လာလို့မွေးမြူရေးလုပ်ကိုင်သူတွေလည်းအခက်အခဲတွေ့နေရပါတယ်ဒီလိုအကြောင်းအရာတွေကိုတော့ The Farmer Time Media ကဒီတစ်ပတ်မှာစူးစီးတင်ပြပေးထားပါတယ
်မင်္ဂလာပါလေယာစီဝတ်သတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ပြည့်ချစ်သူများရှင်လန်းချင်မြကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝတ်သတင်းတွေကိုကိုမြက်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာဆိုင်ပြည့်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မွေးမြူရေးအစားအစာတွေမြင့်တက်လာလို့မွေးမြူရေးလောက်ကိုင်းသူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ဝါရှင်မန်ဈေးကွက်မြင့်တက်လာတယ်လို့မွေးမြူရေးအစားအစာတွေလည်းအစမတန်မြင့်တက်လာတာကြောင့်လောက်ကိုင်းရခက်ခဲလာတယ်လို့မွေးမြူရေးလောက်ကိုင်းသူတွေကပြောပါတယ်။ပြည်တွင်းမွေးမြူရေးဈေးကွက်မှာဝါရှင်ဖန်ဈေးကနယ်မြေဒေသအပေါ်လိုက်ပြီးရောင်းနှန်းဝယ်ဝက်ကြီးတပိတ်သားကို12,900ကနေ15,000ကျပ်ထိဈေးပေးဝယ်ယူလာကြတာဖြစ်ပါတယ်။တိုက်ပွဲတွေရောက်နေရဆုံကစစ်ပွဲရှောင်လာရသူတွေများလာတာအပါအဝင်ငိုရင်းကာလာဖြစ်လို့ဝမွေးမြူသူရော့ကျလာတာကြောင့်ဝက်ချံဖန်းစည်းကမြင့်တက်လာတာဖြစ်တယ်လို့ပြည်မျိုးနယ်ရှိဝမွေးမြူရေးလုပ်ငန်းလုပ်ကိုင်သူတို့ကပြောပါရယ် အလားတူဝမ်ဝင်းမြူရဲ့အစာကုမ္ပဏီတွေကလည်းပြီးခဲ့တဲ့လက25ကီလိုအလေးချိန်ရှိတဲ့ဝက်အစာတိတ်ကို4000ကျပ်ပေါင်စည်းရှိရာကနေအခုဩဂုတ်လမှာတော့6500ကျပ်လောက်ထိမြင့်တက်လာသလိုအစာအမျိုးအစားပေါ်မူတည်ပြီးတိတ်ကို7000ကျပ်လောက်ဈေးတက်လာလို့အကျိုးမြတ်ရရှိမှုကနည်းပါးနေတယ်လို့ဝမ်မြူသူတွေကပြောဆိုကြပါတယ်ဝင်းမြူရဲ့အစာကုမ္ပဏီတွေနဲ့လက်လီရောင်းချသူတွေကတော့လက်ရှိဖြစ်ပေါ်နေတဲ့ဒေါ်လာဈေးမြင့်တက်မှုအပါအဝင်တယ်ယူပို့ဆောင်ရေးဈေးတွေမြင့်တက်လာတဲ့အတွက်ပြည်တွင်းမှာဝင်းမြူရဲ့အစာဈေးနှုန်းတွေကြီးမြင့်လာရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကရောင်းနှုန်းဝင်ဝက်အကြီးခြံမန်းဈေးတစ်ပိတ်သားကို11000ကနေ13000ကျပ်သာပေါက်ဈေးရှိခဲ့ပြီးလက်ရှိဈေးနဲ့ရှင်ရင်ဝက်ခြံဖန်းဈေးကတစ်ပိတ်သားကို1900ကနေ2000ကျပ်လောက်အထိမြင့်တက်လာတာဖြစ်ပါတယ်။
တိုက်ပွဲတွေကြောင့်ကော်ဖီဈေးကွဲပြောက်ပြီးရရစီနဲ့ရောင်းချနေရပါတယ်။ရှမ်းပြည်နယ်မန္တလေးတိုင်းဒေသကြီးနဲ့ပြည်မူလင်းမြို့နယ်တဝိုင်းမှာတိုက်ပွဲတွေပြင်းထန်လာလို့ကော်ဖီဈေးကွဲပြောက်နေပြီးတောင်သူတွေအနေနဲ့သူလုံထားတဲ့ကော်ဖီဈေးတွေကိုရရစီနဲ့ရောင်းချနေရတယ်လို့မြန်မာနိုင်ငံကော်ဖီတင်ပြည်မူလင်းကော်ဖီအစုဘွဲကပြောပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့ကော်ဖီ85ရာခိုင်နှုန်းကိုနေဆက်ကုံသွင်းရေးလမ်းကြောင်းကနေတရုတ်နဲ့ထိုင်းနိုင်ငံကိုအဓိကတင်ပို့နေရတာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြင်ပကိုတင်ပို့နေရတဲ့ကော်ဖီပါဝင်လေယာထွက်ကုံနဲ့ရေထွက်ကုံတင်ပို့မှုတွေကတိတိတတရောကြာခဲ့သလိုလက်ရှိမှာလည်းရှမ်းပြည်နယ်နဲ့မန္တလေးတိုင်းတွင်ကတိုက်ပွဲတွေကြောင့်ဒေသတွင်ဝေးရီတည်ဆောက်မှုမလွယ်ကူတော့ဘူးလို့တင်မှုလေမျိုးနဲ့ကော်ဖီစုဖွဲ့တင်ဝင်ဒေသခံကော်ဖီလုပ်ငန်းရှင်တဦးကပြောဆိုထားပါတယ်။စစ်တပ်ကအာဏာမသိခင်ကဈေးကွက်ထဲမှာရိုဘူစတာကော်ဖီစစ်တပိတ်တာကို12000ကျန်းနဲ့အာရီဗီကကော်ဖီစစ်တပိတ်တာကို14500ကျပ်ထိဈေးရရှိခဲ့ပြီးမယ်။လက်ရှိမှာတော့ရိုဘူစတာကော်ဖီစစ်တပိတ်တာကို5000ကျန်းနဲ့အာရီဗီကကော်ဖီစစ်တပိတ်တာကို6500ကျပ်ဈေးနဲ့တောင်ရောင်းချနေရတာပဲဖြစ်ပါလိမ့်။ကမ္ဘာဈေးကွက်မှာတော့ကော်ဖီဈေးကမြင့်တက်နေပြီးအထူးတန်းဝေကော်ဖီဈေးအမျိုးအစားကတတန်ကိုအမေရိကန်ဒေါ်လာ9500လောက်ပေါင်စည်းရှိနေပါတယ်။အခြားကော်ဖီအမျိုးအစားတွေကလည်းအရေးတွေးပုံမူတည်ပြီးတတန်ကိုအမေရိကန်ဒေါ်လာ3500ကနေ4500လောက်ထိဈေးရရှိနေပါတယ
်။ထိုင်းဘက်ကအဝယ်ရက်တလို့ပြည်တွင်းဈေးကွက်မှာလည်းရောင်းချဝယ်မရလို့ခရမ်းကျင်ဆိုင်တောင်သူတွေအရှုံးပေါ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကထွက်ရှိတဲ့ခရမ်းကျင်သီးတွေကိုထိုင်းနိုင်ငံကဝယ်ယူမှုရပ်တန့်လိုက်တယ်လို့တိုက်ပွဲတွေနဲ့လမ်းမဆက်သွယ်ရေးခက်ခဲတွေကြောင့်ပြည်တွင်းဈေးကွက်မှာလည်းမရောင်းချနိုင်တဲ့အတွက်ခရမ်းကျင်သီးဈေးကအစမတန်ကျဆင်းလာပြီးအရှုံးပေါ်နေတယ်လို့တောင်သူတွေနဲ့ကုန်သွယ်တွေကပြောပါတယ်။အခုနှစ်ဖေဖော်ဝါရီလကဈေးကွက်ထဲမှာအမျိုးအစားလိုက်ခရမ်းကျင်သီးတစ်ပိတ်သားကို8000ကနေ10000ကျပ်အထိပေါက်ဈေးရှိခဲ့ပြီးဧပြီလကုန်မှာတော့တပိတ်သားကို9000ကျပ်ဝန်းကျင်အထိကျဆင်းသွားတာဖြစ်ပါတယ်။လက်ရှိမှာထိုင်းဝယ်လက်တွေဘက်ကအဝယ်လုံးဝရပ်တန့်လိုက်တဲ့အတွက်ဈေးကွက်ထဲမှာခရမ်းကျင်သီးတပိတ်သားကို900ကနေ1500ကျပ်အတွင်းဈေးနဲ့သာရောင်းချနေရတယ်လို့ကုန်တွေကပြောပါတယ်
။ခရမ်းကျင်ကဈေးကျနေအဝယ်များကြီးအဝယ်နည်းအဝယ်ကများပြီးအဝယ်နည်းတာဝယ်မဲ့သူမရှိတာထိုင်းဘက်ကမလာတော့ဘူး။အော်ရာမလာတော့သူတို့နိုင်ငံမှာသူတို့ဒေတာထွက်တာနဲ့ဖူလုံးနေတော့ဒီဘက်ကအော်ရာမယူတော့ပြည်တွင်းဈေးကွက်လည်းအမှတ်ကြီးရတဲ့နိုင်ငံလုံးဈေးဖြစ်နေအဲ့တော့အရင်တော့လောက်ဈေးအောင်ဈေးဝယ်တွေတိတ်မရှိကြဘူးတချို့မျိုးနဲ့တော်တော်များများယင်ဘက်က1000ကျော်သေးတယ်1500လို့1200လို့ရောက်ရသေးတယ်ဒီတစ်ဘက်ကတော့တော်တော်များများ1000အောက်ရောက်ကုန်စိမ့်နေဆိုရင်900 800 500အဲ့လိုတွေဖြစ်ကုန်လောင်နာတဲ့လူရှုံးမယ်တောင်သူရှုံးမယ်ဒီလိုလာဝေရောင်းတဲ့ဟာကတော့မရှုံးဘွဲကမရတာပဲရှိမယ်ဟုတ်လို့မျိုးမရှုံးတောင်သူကတော့လုံးလုံးဝယ်မဲ့သူမရှိလို့ပြက်သွားရင်တော့တရားမှမရအောင်အဲ့လိုဖြစ်သွား
အခုဩဂုတ်လ21ရက်မှာတော့ခရမ်းကျင်စိုက်ပျိုးထွက်ရှိတဲ့ဒေသတချို့မှာတပိတ်တာကို800ကျပ်အောက်ထိဈေးကျဆင်းလာလို့စိုက်ပျိုးစရိတ်ရှုံးတဲ့အခြေအနေထိဖြစ်ပေါ်လာတယ်လို့တောင်သူတွေကပြောပါတယ်2021ခုနှစ်ကခရမ်းကျင်သီးတရေကကိုစိုက်ပျိုးစရိတ်အနေနဲ့9သိန်းကနေ9သိန်းကျပ်လောက်သာရှိခဲ့ပေမဲ့2022ခုနှစ်မှာတော့10သိန်းကျော်2023ခုနှစ်မှာတရေကကို75သိန်းကျော်အခု2024ခုနှစ်မှာတော့တရေကကို7သိန်း20ကျော်အထိကုန်ကျစရိတ်ရှိလာတယ်လို့ခရမ်းကျင်ဆိုင်တောင်သူတွေကပြောဆိုကြပါတယ်
ဆက်ရှိနေ
ဖြစ်စီအချိန်ခိုက်ပြီးတော့စိုက်ကြတာလေမတိကဒီလိုရှိတော့ဆိုလို့ရှိဈေးကောင်းတော့ဒီပြည်သူတွေအလုံးမပြစ်စိုက်ကြတော့ဒီလောက်ကြီးဈေးထိုးကြတယ်ဘယ်လိုဝင်နေမလဲပေါ့နော်အစီအစိုက်တည်ရှုံဝယ်ရုံနဲ့ဘာရောက်လို့မရဘူးယူရဲဝယ်ရုံမှာရတယ်အဲလိုများတော့လာဝယ်တဲ့လူစောက်ပြရတော့ပေါ့အပေါ့ဒီဘက်မှာဆိုလို့ရှိလို့ရှိရင်ဝယ်နေအဲဖြစ်စီရဖြစ်ဆိုပြီးတော့လေပြစ်ထားတဲ့အဖြစ်ကြီးပထိုင်ပဲအပေါ့ရှုံးကြတာပေါ့ဘယ်ဘက်ဆက်ဆက်ရှုံးမှာပေါ့
ကျန်းရင်ဒီစေကကြာဆင်းနေပေမဲ့73စီတွင်းအားစုလေယာလုတ်သားမှန်းကနှုံးသားတွေမြင့်တက်နေတဲ့အပြင်လက်ရှိမှာခရမ်းရင်မျိုးစေ့တစ်ထုပ်ကို15000ကနေ2000ကျပ်ကျော်အထိပေါက်ဈေးရှိနေလို့အကျွေးပေါ်အကျွေးဆင့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောဆိုထားပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့တင်းငွေနေနေမတဲ့ဖက်ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥရုယာသည်နဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကဘာကြီးပူနွေးလာမှုအကျိုးဆက်ကြောင့်တဘာဝဘေးအန္တရာယ်တွေပိုဆိုးလာတဲ့ဒီကနေ့ခေတ်မှာလူအသက်အိုးအိမ်စီးစိမ်နေတဲ့တဘာဝအရင်အမြင့်တွေထိခိုက်နေပေမဲ့လည်းကြိုတင်ပြင်ဆင်မှုတွေအားနည်းနေစေပဲလို့ Gallup အဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။တဘာဝဘေးကျရောက်တော့မယ်ဆိုရင်ကြိုတင်သတိပေးတဲ့စနစ် Alia Warning System တွေလည်းတပ်ဆင်ဖို့လိုတယ်လို့အဲ့ဒီအဖွဲ့ကြီးကတိုက်တွန်းထားပါတယ်။နားလောင်ကစူးစီးတင်ပြပေးပါမယ်။
ရှင်ကန်အခြေစိုက်ဂဲလပ်သုတေသနအဖွဲ့ကတဘာဝဘေးဒဏ်တွေကိုလူတွေဘလောက်ခံနိုင်ရှိတယ်လဲဆိုတာနိုင်ငံ120ကျော်မှစစ်တမ်းကောက်ယူခဲ့တာပါပြီးခဲ့တဲ့9နှစ်တာကာလအတွင်းတဘာဝဘေးနဲ့ကြုံခဲ့ရသူ30ရာခိုင်နှုန်းအထိတိုးလာပြီးရှေ့ဘေးနဲ့အဓိကကြုံခဲ့ရသူတွေဖြစ်တယ်လို့ကမ္ဘာတဘာဝဘေးဒဏ်စစ်တမ်းကဖော်ပြပါတယ်အာရှတိုက်အလဲပိုင်းအာဖရိကတိုက်မြောက်ပိုင်းအလဲပိုင်းနဲ့အနောက်ပိုင်းနိုင်ငံတို့ကခြေလက်နဲ့ပြည်သူတွေဟာဆင်းရဲနှွမ်းပါပြီးတော့ပညာအခြေခံနိုင်ပါကြသလိုမိသားစုဝင်ကလေးနေပါကြတဲ့အတွက်တဘာဝဘေးတင်ပြီးရင်တော်ရုံနဲ့ပြန်ပြီးတော့နာလာမထိုနိုင်ကြပါဘူးအရေးပေါ်သတိပေးချက်သက်ဆိုင်တာအပါအဝင်သက်ဆိုင်ရာအစိုးရကမှန်ကန်တဲ့မူဝါဒတွေချမှတ်နိုင်ရင်တော့တဘာဝဘေးတံလျော့ပါတက်တာအောင်ဆောင်နိုင်မယ်လို့အစိုးရခန်းစားကဖော်ပြပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတော့စစ်ဘေးဒဏ်မကတဘာဝဘေးဒဏ်တွေနဲ့ပါရင်ဆိုင်နေရတာပါကုလသမဂ္ဂအတွင်းမှချုပ်ယုံပြခွင့်ရစတီဗင်တူဂျာရီကလည်းနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာဩဂုတ်လ23ရက်နေ့ကအခုလိုပြောသွားပါတယ်
Torrential monsoon rains since the end of June are aggravating the already dire humanitarian situation some 390
မြန်မာနိုင်ငံမှာဂျွန်လကုန်လောက်ကဆက်တင်ခဲ့တဲ့မိုးရာသီမှာဘိုးတက်ထန်စွာရွာသွန်းတဲ့အတွက်လူသားချင်းစာနာမှုအကူအညီလိုအပ်နေကြတဲ့စစ်ဘေးရှောင်ပြည်သူ 3,900 ကျော်ရေဘေးတံထဲမှာရင်ဆိုင်နေရပါတယ်အဲ့ဒီထဲမှာမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ
်ကုလသမဂ္ဂရဲ့တဘာဝဘေးတံဆိုင်ရာဌာန UNDRR ကနည်းပညာအကူအညီဖြင့်အီတလီအစိုးရရဲ့ငွေကြေးပံ့ပိုးမှုတွေနဲ့အရေးပေါ်ကြိုတင်သတိပေးစနစ် Early Warning System တွေထုတ်ပြန်ပေးဖို့တန်ဇေးနီးယားမှာစတင်လိုက်ပါပြီတန်ဇေးနီးယားဝန်ကြီးချုပ်ယုံကမူဝါဒရေးရာအရာရှိဂျင်ဂျေယူဇန်နီကအခုလိုပြောပါ
တယ် various kind of disasters including floods droughts etc and this is very important for us to be able to plan strategy
ရေကြီးရေရှမ်းတာမိုးကောင်ရေရှားတာအပါအဝင်တဘာဝဘေးအန္တရာယ်အမျိုးမျိုးနဲ့ပတ်သက်တဲ့အချက်လက်တွေကိုကြိုတင်ခန့်မှန်းတဲ့နေရာမှာတကယ်ကိုအထောက်အကူဖြစ်စေမှာပါတဘာဝဘေးအန္တရာယ်တွေနဲ့ပတ်သက်ပြီးနည်းပြောတွေရေးဆွဲနိုင်ဖို့လည်းအလွန်အရေးကြီးပါတယ်တဘာဝဘေးဒဏ်တွေကိုဘယ်လိုကာကွယ်ဖို့ပြန်လည်ထူထောင်ရင်းနဲ့ပြည်သူတွေစီတရင်အချက်လက်တွေပို့ပေးနိုင်ဖို့ဒါတွေအားလုံးအတော့ကိုအရေးကြီးပါတယ်
။တဘာဝဘေးဒဏ်တွေကိုဘလောက်ခံနိုင်ရင်ရှိသလဲဘလောက်အဆင်သင့်ဖြစ်ပြီလဲဆိုတာကိုနိုင်ငံ120ကျော်မှာ2021နဲ့2023ခုနှစ်မှာ Gallup ကစစ်တမ်းကောက်ယူခဲ့တာပါ။အလို့အကိုင်းဝင်ငွေနဲ့အသက်အရွယ်စတဲ့အရေးကြီးတဲ့အချက်တွေကိုမူတည်ပြီးတော့လေ့လာခဲ့တာမှာဝင်ငွေများတဲ့မိသားစုအလုတ်အကင်အတိတ်ကြရှိသူတွေနဲ့အသက်ငယ်ရွယ်သူတွေကတဘာဝဘေးဒဏ်တွေပေါ်ခံနိုင်ရင်ရှိကြတာကိုတွေ့ရပါတယ်။
သူ့ရဲ့တရားမှုတွေကနေရာဒေသအလိုက်တော့ကွဲပြားပါတယ်။ဥပမာပါကစ္စတန်နဲ့နယူးဇီလန်နိုင်ငံမှာရေဘေးတင်းခဲ့ကြတာချင်းအတူတူပါကစ္စတန်နိုင်ငံမှာတော့လူမှုစီးပွားထိခိုက်ကြဆင်းခဲ့ရပြီးတော့နယူးဇီလန်မှာတော့လူမှုဘဝတွေတည်တည်ငြိမ်ငြိမ်ရှိတာကိုတွေ့ခဲ့ရတာပါ။ UNDRR ရဲ့သူတည်သနာပြုချက်အရတဘာဝပေးကျူးတင်တဲ့ပေးစနစ်မရှိတာဒါမှမဟုတ်ခေတ်မှမီတော့တဲ့စနစ်သာရှိကြတဲ့တိုင်းပြည်တွေကလူသေးဆုံးမှုဟာခေတ်မီကျူးတင်တဲ့ပေးစနစ်ရှိတဲ့တိုင်းပြည်ကထက်6ဆပိုများတာကိုတွေ့ပါတယ်။24နာရီကျိုးတင်တဲ့ business ထားရှိမယ်ဆိုရင်တော့တဘာဝဘေးကြောင့်ပျက်စီးဆုံးရှုံးမှုကို30ရာခိုင်နှုန်းထိလျှော့ချနိုင်ခြင်းရှိပါတယ်။အခုလိုအားသာချက်တွေရှိနေတဲ့ဆိုပေမဲ့လည်းအာဖရိကတိုင်းနိုင်ငံတွေထဲက45ရာခိုင်နှုန်းသာအရေးပေါ်ကျိုးတင်တဲ့ business တွေတက်ဆင်ထားကြတယ်လို့ UNDRR ရဲ့ကမ္ဘာလုံးဆိုင်ရာတဘာဝဘေးကျိုးတင်တဲ့ business တက်ဆင်မှု2023ခုနှစ်အစဉ်ကစားမှာဖော်ပြထားပါတယ်။တဘာဝဘေးဒဏ်တွေကိုဘယ်လောက်ခံနိုင်ရှိသလဲ။ဘယ်လောက်အဆင်သင့်ဖြစ်ပြီလဲဆိုတာကိုနိုင်ငံ120ကျော်မှာ2023နဲ့2023ခုနှစ်မှာစစ်တမ်းကောက်ယူခဲ့တာပါကျူတင်တရီပေးစနစ်တွေအရေးတကြီးလိုအပ်နေပေမဲ့လို့ကမ္ဘာနိုင်ငံတစ်ဝက်လောက်ကသာအဲ့ဒီစနစ်မျိုးရှိကြပါတယ်ကျူတင်တရီပေးစနစ်နဲ့အရေးပေါ်တုံ့ပြန်ရေးအဖွဲ့တို့ချိတ်ဆက်ထားတဲ့နိုင်ငံတွေကပိုလို့ရောင်းနေနေတည်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်အာဖရိကတောင်အာရှနဲ့အမေရိကတိုက်တောင်ပိုင်းနဲ့အလဲပိုင်းအပြင်ကျွန်းနိုင်ငံတွေမှာတော့ပူးပေါင်းရသည့်ပြောင်းလဲမှုမိုးလေဝသအခြေအနေနဲ့ရေကြီးရေလျှံမှုတွေကြောင့်သေဆုံးရသူက15ဆတိုးလာပါတယ်။ဥတုရာသီပြောင်းလဲမှုမှာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေရဲ့ပျော်ကမပါပေမဲ့သူထံကိုတော့ခါစီရင်ဆိုင်နေရတာပါ။ကြီးခဲ့တဲ့အနည်း90အတွင်းဥတုရာသီပြောင်းလဲမှုနဲ့ဆက်ဆက်ပြီးတော့သေဆုံးရသူ80ရာခိုင်နှုန်းဟာဆင်းရဲနွမ်းပါတဲ့နိုင်ငံ46နိုင်ငံတို့ကဖြစ်ပါတယ်။အဲ့ဒီလိုဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေမှာတဘာဝဘေးဒဏ်ကိုကင်တွယ်ဖြေရှင်နိုင်မှုအားနည်းသလိုအရေးပေါ်ကျူတင်တရီပေးစနစ်တွေလည်းမရှိကြတဲ့အတွက်2029ခုနှစ်အရောက်မှာတကဘာလုံးကပြည်သူအလုံးတဘာဝပေးအနေနဲ့ပတ်သက်ပြီးတော့စောင့်ကြည့်တရီပေးနိုင်ဖို့ Early Warning for All ဆိုတဲ့အရေးပေါ်တရီပေးချက်စနစ်တည်ဆင်အောင်ကုလသမဂ္ဂကဆောင်ရွက်နေပါတယ်။ဒီအစီအစဉ်မှာတော့ကုလသမဂ္ဂနဲ့အတူကမ္ဘာချက်ချင်းဒီအဖွဲ့၊လာချာနီအဖွဲ့၊အရက်ဖက်အဖွဲ့အစည်းတွေ၊နီးပညာကုမ္ပဏီတွေ၊အလူရှင်အစိုးရတွေ၊ဘဏ်တွေနဲ့အာမခံလုပ်ငန်းတို့ပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။
နားလောင်အပတ်စဉ်တင်ပြတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းနေတဲ့ကဒုတာအစီအစဉ်ကိုဆက်ပါအောင်မယ်ဒီကနေ့ကမ္ဘာမှာပြောဆိုနေကြတဲ့ဘာသာစကားပေါင်း8000ကျော်မှာဘယ်ဘာသာစကားတွေကပြောဆိုမှုအများဆုံးလဲဆိုတာနဲ့ဘာသာစကားမျိုးကွဲတွေအများဆုံးရှိတဲ့နိုင်ငံတွေအကြောင်းကိုမတ်ညိုညိုလွင်ကဒီတစ်ပတ်မှာတင်ဆက်ထားပါတယ
် Queen's absence in Scotland has never caused any inconvenience hitherto. The Queen is not aware that she has ever failed in at once returning any box marked immediately.
ဘာသာစကားဆိုရကလူသားတွေအတွက်အရေးပါတဲ့ကဏ္ဍတစ်ခုလို့ပြောရမှာပါ။နေစဉ်နေထိုင်မှုဘဝတွေမှာလူသားတွေနေထိုင်တဲ့ကမ္ဘာနေရာဒေသအသီးသီးတွေမှာမတူညီပေမဲ့ပြောဆိုနေကြတဲ့ဘာသာစကားသံတွေကတော့လွန်မှုနေတာပါ။လူငယ်တွေ2023နောက်ဆုံးလေ့လာမှုတွေအရာတော့ကမ္ဘာပေါ်မှာမတူကွဲပြားပြောဆိုနေကြတဲ့ဘာသာစကားပေါင်း8100ကျော်ရှိတယ်လို့ဆိုပါတယ်။အခုလို့ပြောဆိုနေကြတဲ့ဘာသာစကားပေါင်း8000ကျော်မှာပြောဆိုမှုအများဆုံးကတော့ကမ္ဘာသုံးဘာသာစကားတစ်ခုလို့ဖြစ်တဲ့အင်္ဂလိပ်ဘာသာစကားဖြစ်ပါတယ်။နိုင်ငံတကာစီးပွားရေးလှုပ်ဆောင်မှု၊ခရီးသွားလာမှု၊ဤပညာရေးဆိုင်ရာဘာသာစကားသုံးဆွဲမှုနဲ့တခြားအရေးပါတဲ့ကဏ္ဍတွေမှာအင်္ဂလိပ်ဘာသာစကားကိုပဲအသုံးပြုတာများတာကြောင့်ကမ္ဘာမှာပြောဆိုမှုအများဆုံးဖြစ်နေတာပါ။အင်္ဂလိပ်ဘာသာစကားကိုပထမဘာသာစကားတစ်ရပ်အနေနဲ့သုံးဆွဲပြောဆိုနေကြတဲ့သူပေါင်းကတန်း380လောက်ရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုနေကြတဲ့သူပေါင်းကတန်းပေါင်း1900နီးပါးရှိနေပါတယ်။မန်ဒရင်းတရုတ်ဘာသာစကားကတော့ကမ္ဘာမှာဒုတိယအပြောများတဲ့ဘာသာစကားတစ်ခုဖြစ်ပါတယ် ပုံမှန်အတန်အပြင်အတန်အနေအမြင်အတက်အကျ၄မျိုးရှိပြီးတင်ယူရခဲ့တဲ့ဘာသာစကားတွေထဲမှာပါဝင်တဲ့မန်ဒရင်ဘာသာစကားကိုကမ္ဘာမှာသုံးစွဲပြောဆိုနေသူပေါင်းတန်1100ကျော်ရှိပါတယ်။ပထမဘာသာစကားအနေနဲ့ပြောဆိုသူပေါင်း936တန်ကျော်ရှိပြီးဒုတိယဘာသာစကားအဖြစ်ပြောဆိုနေသူပေါင်းက196တန်ရှိတာပါ။လူဦးရေအများဆုံးအိန္ဒိယနိုင်ငံမှာပြောဆိုနေကြတဲ့ဟိန္ဒီဘာသာစကားကတော့တတိယပြောဆိုမှုအများဆုံးဘာသာစကားဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာဂျိုကုတ်ဘီဟူအာဟဲ။ उसको लेकर
ဟိန္ဒီဘာသာစကားကိုပထမဘာသာစကားအဖြစ်ပြောဆိုသူပေါင်းက345တန်းရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုသူပေါင်းက266တန်းရှိတာကြောင့်ကမ္ဘာမှာဟိန္ဒီလိုပြောနေကြတဲ့သူပေါင်းတန်း610ရှိပါတယ်။စပိန်ဘာသာစကားကတော့သရုတ်ထအပြောအများဆုံးဘာသာစကားပါ။ကမ္ဘာနိုင်ငံပေါင်း22နိုင်ငံမှာစပိန်ဘာသာစကားကိုလူသန်းပေါင်း959တန်းကပြောဆိုနေကြပြီးဒီထဲမှာ485တန်းကပထမဘာသာစကားအနေနဲ့အသုံးပြုပါတယ်။84တန်းကတော့ဒုတိယဘာသာစကားအနေနဲ့ပြောနေကြတာပါ။ကုလသမဂ္ဂမှာတရားဝင်သုံးဆွဲတဲ့ဘာသာစကားတွေထဲတစ်ခုအပါအဝင်ဖြစ်တဲ့ပြင်သစ်ဘာသာစကားကတော့ကမ္ဘာမှာပြောဆိုမှုအများဆုံးအဆင့်5ပြင်စမနေရာမှာရှိနေပါတယ်
။ partager les renseignements ces renseignements il s'agit donc d'une étape significative
ပြင်သစ်ဘာသာစကားကိုနိုင်ငံပေါင်း29နိုင်ငံမှာလူသန်းပေါင်း310ကပြောဆိုမှုတွေရှိနေပြီးတော့ပထမဘာသာစကားအနေနဲ့ပြောသူပေါင်းက81တန်းဒုတိယဘာသာစကားအနေနဲ့ပြောသူပေါင်းကတော့266တန်းရှိတာပါဒီဘာသာစကားတွေအပြင် Standard Arabic လို့ပြောကြတဲ့စံသတ်မှန် Arabic ဘာသာစကား Bengali ဘာသာစကား Portuguese ဘာသာစကား Russian ဘာသာစကားနဲ့ Urdu ဘာသာစကားတွေဟာကမ္ဘာအသုံးပြုပြောဆိုမှုအများဆုံးဘာသာစကား10မျိုးထဲမှာပါဝင်တာပါအခုလိုဘာသာစကားပြောဆိုမှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေထဲမှာမတူကွဲပြားတဲ့ဘာသာစကားတွေအများဆုံးရှိတဲ့နိုင်ငံကတော့ Papua New Guinea ဖြစ်ပါတယ်မတူကွဲပြားတဲ့ဘာသာစကားအမျိုးပေါင်း840ကိုပြောဆိုနေကြတာပါ။အာဆီယံနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့မတူကွဲပြားတဲ့ဘာသာစကားပေါင်း912မျိုးကိုပြောဆိုကြတဲ့အတွေ့ဒုတိယအများဆုံးပါပဲ။ဒါပြင်နိုင်ဂျီးရီးယားမှာတော့ဘာသာစကား918မျိုး၊အိန္ဒိယမှာဘာသာစကား456မျိုး၊အမေရိကန်ပြည်အောင်စုမှာဘာသာစကား328မျိုးနဲ့မတူကွဲပြားဘာသာစကားတွေအသုံးအများဆုံးနိုင်ငံတွေဖြစ်ကြပါတယ်ရှင
်။ပြည်ချင်းချုပ်တွေကိုဆက်လက်ပြီးတင်ပြပေးပါမယ်။စစ်ကောင်စီတပ်ဟာရခိုင်ပြည်နယ်တမငတ်မှုခေါင်းပေါင်းမှုတွေကိုလက်နက်တပွဲအသုံးချပြီးရွယ်ချက်ရှိရှိပိတ်ဆို့ဖျက်တောက်နေတယ်လို့ကုလသမဂ္ဂနဲ့ရခိုင်သတင်းအရေးမြစ်တွေကိုကိုကာပေးအမေရိကန် CNN သတင်းဌာနကဖော်ပြပါဗျာ။အထူးသဖြင့်အာရကတပ်တော်ထိန်းချုပ်ထားတဲ့နယ်မြေတွေကိုပိတ်ဆို့ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းရွင်ကြတွေကိုအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ရတဲ့9နှစ်ပြည့်ချိန်မှာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းတောင်းဆိုပါတယ်။ဆိုဗီယက်ရုရှားကနေခွဲတပြေးလွတ်လပ်ရေးကြေညာခဲ့တဲ့ယူကရိန်းနိုင်ငံ33နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားကိုစနေနေ့ဩဂုတ်လ24ရက်နေ့ကကီးဖ်မြို့တော်မှာကျင်းပပါတယ်။သမ္မတဗလာဒီမာဇာလင်စကီးနဲ့အတူပိုလန်သမ္မတအန်ဒရေဒူရာနဲ့လစ်သိုရေးနီးယားဝန်ကြီးချုပ်အင်ရီဒာရှီမိုနီတာတို့ကလည်းတက်ရောက်ခဲ့ပါတယ်။ရုရှားနဲ့စစ်ပွဲမှာယူကရိန်းကစတိုက်ခဲ့တာမဟုတ်ဘူးလို့ပြောဆိုထားပြီးယူကရိန်းကစပြီးရုရှားကယူကရိန်းကိုစတင်ကျူးကျော်ဖျက်ဆီးတိုက်ခိုက်တာဖြစ်တယ်လို့လည်းအဲ့ဒီအခါနာမှာသမ္မတဇာလင်စကီးကပြောဆိုခဲ့ပါတယ်။သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ရဲ့အသံလွှင့်အစီအစဉ်တွေကို VOA ရဲ့ website, YouTube, Facebook စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ရဲ့အသံလွှင့်အစီအစဉ်တွေကိုနားတော်တာဆင်လို့တဲ့ကြည့်ရှုလို့ရဆိုလို့ရှိရင်လည်း VOA ရဲ့ website စာမျက်နှာမှာအချိန်မရွေးသွားရောက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်။VOU စာရေးသားဆက်သွယ်လို့ရဆိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့အတန်လင်းစီစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့စီစဉ်မှုဖြစ်တာဝန်ယူခဲ့သူသောမိုးကျော်ဖြစ်ပါတယ်။ VOU ကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America.